Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2015ခုနှစ်နိုဝင်ဘာလ24ရက်အင်္ဂါနေ့မနေ့6နိုင်ကနေ9နိုင်အထိ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 30နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ပင်သစ်နိုင်ငံအကြံဖက်မှုမှာပါဝင်ခဲ့သူကိုကူညီရှာဖွေပေးဖို့ဘယ်လ်ဂျန်အစိုးရကမော်ရိုကိုအစိုးရကိုတရားဝင်တောင်းဆိုလိုက်ပါတယ်။စီးရီးယားနိုင်ငံအတွက်မှာရှိတဲ့ IS စစ်သွေးကြွတွေကိုပင်သစ်ကလေကြောင်းတိုက်ခိုက်မှုတွေမှာကူညီတိုက်ခိုက်ပေးဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေအပါအဝင်မြန်မာနိုင်ငံသတင်းတွေကိုလည်းကိုညာဝင်းရောင်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူးဖော်ရေးလုပ်ငန်းမြေပြိုမှုနဲ့ပတ်သက်ပြီးကြားကြမှာကတော့
ဒီဟာတော်တော်ကိုလွန်နေပြီဒီတစ်ခေါက်ကြတော့เนาะဒီဖားကန့်မြေပြိုတဲ့ကိစ္စကကျွန်တော်အမြဲတမ်းပြောလဲရှိတယ်ကျွန်တော်တို့ KTNG အခြေခံဖားကန့်တဲ့ဒီဘာဝအရေးမြင့
် KTNG ထွေထွေတွေးမှုပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်မကြခင်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရအသင်းနဲ့ဂျပန်အစိုးရကြားဆက်ဆံရေးအကြောင်း SSPP SSA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်ရတဲ့အကြောင်းတွေနဲ့လူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတဲ့ကလေးမလေးတူရဲ့နှိပ်စက်ခံရတဲ့အကြောင်းကိုကလေးသူငယ်ဥပဒေအရဘလို့လှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီမနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါအောင်ရှင်
စီးရီးယားနိုင်ငံအတွက်မှာရှိတဲ့ IS Islamic စစ်သွေးကြွတွေအပေါ်ပြည်သစ်နိုင်ငံကလေကြောင်းဝန်တွေတိုက်ခိုက်နေမှုတွေကိုအထောက်ကူအသစ်ပေးဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတင်းလာနေကကန့်လန့်လိုက်ပါတယ်ဂျီဟာဒစ်တွေကိုပူးတွဲတိုက်ခိုက်နိုင်ရေးအတွက်အတီးပြုချက်ပေးဖို့သူ့အနေနဲ့ဗြိတိန်ပါလီမန်ကိုအခုသတင်းပတ်ကုန်ပိုင်းမှာတောင်းဆိုမယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်စစ်သွေးကြွတွေကိုတိုက်ခိုက်နေရမှာပြင်သစ်တိုက်လေရင်နေအနေနဲ့စိုက်ပရပ်စ်မှာရှိတဲ့ဗြိတိန်လေတပ်အခြေစိုက်စခန်းကိုအသုံးပြုနိုင်တယ်လို့လေထဲမှာလေရင်စီဖြည့်တင်ပေးတဲ့ဆောင်ရွက်မှုကိုလည်းကုညီလုံဆောင်ပေးဖို့ပြည်သင့်နိုင်ငံကိုအလဲပတ်ရောက်ရှိနေစဉ်ဗြိတိရှ်ခေါင်းဆောင်ကပြင်သစ်သမ္မတဖန်ဆွာအိုလန်းကိုကမ်းလှမ်းလိုက်ပါတယ်။ပြင်သစ်သမ္မတအနေနဲ့စီးရီးယားနိုင်ငံအတွင်းအိုက်ဆယ်အပေါ်အရေးယူတိုက်ခတ်နေတာကိုခံခိုင်မာမာထောက်ခံကြောင်းနဲ့ဗြိတိန်နိုင်ငံအနေနဲ့လည်းအလားတူပြတ်ပြတ်သားသားလှုပ်တင်တယ်လို့ခံယူကြောင်းမစ္စတာကင်မရွန်ကပြောပါတယ်။ဗြိတိန်နိုင်ငံဟာအီရန်နိုင်ငံအတွင်းမှာရှိတဲ့ IS ပစ်မှတ်တွေကိုဘုံကျဲတိုက်ခတ်ခဲ့ပြီးဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုက IS စစ်သွေးကြွတွေကိုအ мян ဆုံးချိန်မုံနိုင်ရေးလှုပ်ဆောင်ရမယ့်ကိစ္စမှာသူ့အနေနဲ့ဘာမှမေးခွန်းထုတ်ဆရာမရှိဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပြီးဘယ်အပိုင်းကိုစတင်ရမလဲဆိုတာကိုသာသမ္မတဥပမာကဆုံးဖြတ်ရမှာဖြစ်တယ်လို့ပြောပါရယ်စစ်သွေးကြွတွေကိုချိန်မုံရေး Arab Sabah များ UAE နဲ့ရော Sorry နိုင်ငံခေါင်းဆောင်တွေနဲ့ပါ Abu Dhabi မြို့မှာတွေ့ဆုံဆွေးနွေးစဉ်ဝန်ကြီးကယ်ရီကမှတ်ချက်ပေးပြောဆိုသွားတာပါလို့ဆောင်ရမယ့်မဟာဗျူဟာလမ်းကြောင်းသုံးခုနဲ့ပတ်သက်လို့ဝန်ကြီးကယ်ရီကပြောဆိုရမှာစီးရီးနီယောဒေတာတွင်တည်ငြိမ်မှုနဲ့ဒုက္ခသည်ပြဿနာကိုကင်တွယ်ရေးမှာအခြားသောနိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်သွားရေးကိုရောတတိယနီးကတော့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ဂျာဝင်ဆေးဆက်သူတွေဗီယက်နမ်မြို့မှာကြိုးပမ်းခဲ့တဲ့တန်တမာရေးနီးလန်းတွေကိုလည်းပါဝင်တယ်လို့ပြောသွားပါတယ်စီးရီးယားအစိုးရတာဝန်ရှိသူတွေနဲ့အတိုက်ခံကိုယ်စားလှယ်တွေကိုလာမယ့်နှစ်ဇန်နဝါရီမှာကုလသမဂ္ဂကဂျာဝင်ဆေးဆက်ပွဲဖြစ်လာအောင်စီယုံကြိုးပမ်းဖို့ဒီလအစောပိုင်းကနိုင်ငံသားဝင်ကြီးတွေနဲ့အခြားအစိုးရအရာရှိတွေဗီယက်နမ်မြို့မှာသဘောတူဆွေးနွေးခဲ့ကြပါတယ
်။ပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူကိုကူညီရှာဖွေပေးဖို့ဘယ်လ်ဂျီယမ်အစိုးရကသူတို့ထံကိုတရားဝင်တောင်းဆိုခဲ့တယ်လို့မော်ရိုကိုအစိုးရကပြောပါတယ်။ဒီတော်တွင်ထွက်ပြေးနေတဲ့အဲ့ဒီအကြမ်းဖက်သမားတွေကိုဘယ်လ်ဂျီယမ်အစိုးရကလိုက်လံရှာဖွေနေတာမှာဘရက်ဆဲမြို့ဝင်ပေါက်ထွက်ပေါက်တွေကိုပိတ်ပြီးတော့ပိုက်ဆိတ်တိုက်ရှာဖွေနေပါတယ်အကြမ်းဖက်တိုက်ခိုက်မှုမှာဒဏ်ရာပါဝင်ပတ်သက်တယ်လို့တန်တရားရှိခံထားရသူဆာလီအဗ်ဒက်ဆလမ်ကိုဖမ်းဆီးရမည်ရေးအနီးကပူးပေါင်းကူညီဆောင်ရွက်ပေးဖို့မော်ရိုကိုဘီရင်ကိုဘယ်လ်ဂျီယမ်ဘီရင်ကစာရေးတောင်းဆိုခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
အာဖရိကတိုင်းပြည်တစ်ခုဖြစ်တဲ့ဘူရွန်ဒီနိုင်ငံမှာမတိမငြိမ်အကြမ်းဖက်မှုတွေဖြစ်အောင်အဓိကလှုပ်ဆောင်နေသူ၄ဦးကိုအမေရိကန်ပြည်ထောင်စုကပြစ်ဒဏ်ခတ်ပိတ်ဆို့လိုက်ပါတယ်။ဘူရွန်ဒီပြည်သူ့လုံခြုံရေးဌာနဝန်ကြီးအလီယန်ဘွန်ယိုနီလက်ထောက်ရဲညွှန်ကြားမှုဘီဇီမာနာထောက်လှမ်းရေးအကြီးအကဲဟောင်းနီယိုမာဘဲရနဲ့ကာကွယ်ရေးဝန်ကြီးဟောင်းဒန်နီရူခေတို့၄ဦးကိုသမ္မတအိုဘားမားကနှင်းလာနေမှာအထူးအမိန့်အာဏာထုတ်ပြန်ပြီးအရေးယူဒဏ်ခတ်ပိတ်ဆို့လိုက်တာဖြစ်ပါတယ်။ဝန်ကြီးပွန်ယိုနီနဲ့လက်ထောက်ရဲညွှန်မှုဘီဇီမာနာတို့ကို ပြန်မဲ့သမရခူရန်စီဇာရဲ့လူတွေကိုဖိနှိပ်ချင်းချောက်တဲ့လုပ်ငန်းတွေညွှန်ကြားနေတယ်လို့အမေရိကန်ပြည်ထောင်စုဘက်ကဆွဆွဲပါတယ်။ထောက်လန်းရေးချုပ်နဲ့ကာကွယ်ရေးဝန်ကြီးဟောင်းတို့ဟာပြီးခဲ့တဲ့မေလကသမရကိုဖြုတ်ချဖို့စ조사ပြီးတိုင်းပြည်မငြိမ်မသက်ဖြစ်အောင်လုပ်ခဲ့တယ်လို့လည်းဆွဆွဲထားပါတယ်။အခုထုတ်ပြန်ထားတဲ့သမရဥဘာမားရဲ့အထူးအမိတ်အာဏာရဘူရွန်ဒီအကြီးအကဲ၄ဦးတို့ဟာအမေရိကန်နိုင်ငံတည်းပြည်ဝင်ခွင့်ဗီဇာရမှာမဟုတ်တလို့သူတို့တွေကိုအမေရိကန်နိုင်ငံသူတို့တွေရဲ့အမေရိကန်နိုင်ငံတွင်းမှာပိုင်ဆိုင်တဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့လည်းတားဆီးခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံလိုပဲဥရောပတမကနဲ့အာဖရိကတမကတို့ကလည်းဒီလူပုဂ္ဂိုလ်၄ဦးပေါ်မှာအလားတူတန်ခတ်ပိတ်ဆို့ထားပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံတွင်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။ကချင်ပြည်နယ်ဖက်ကန်ဒေတာမှာမြေစာပုံပြိုကျမှုကြောင့်တေဆုံးသူဟာအနည်းဆုံး133ဦးရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ27ရက်စနေနေ့ကပြိုကျခဲ့တာဖြစ်ပါတယ်။ဖက်ကန်ဒေတာမှာကြောက်စင်းတုဖွဲ့ရာကထွက်ရှိတဲ့စွန့်ပစ်မြေပုံတွေပြိုကျလို့လူတွေထိခိုက်တေဆုံးတာဒီနေ့အတွင်းမှာအနည်းဆုံး5ကျင်ရှိသွားခဲ့ပြီဖြစ်ပါတယ်။အရင်4ကျင်ဖြစ်ပွားရမှာတော့အာနာဘိုင်တွေက16ရောက်လောက်တေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ဒေတာကနေကတော့60ကျော်တေဆုံးမယ်လို့ခံမှန်းခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စနေမနေ့အစောပိုင်းကဖြစ်သွားခဲ့တဲ့မြေစာပုံပြိုကျမှုကိုရှင်းလင်းရမှာတော့မနေ့ကအထိတေဆုံးသူရုပ်အလောင်း130ရောက်တွေ့ရှိတာပြီဖြစ်ကြောင်းဒါဟာဖားကန်ဒေတာမှာအဆိုးဝုံးမြေစာပုံအစိုးရမြေစာပုံပြိုကျမှုတစ်ခုလည်းဖြစ်ပြီးလောလောဆယ်မှာထပ်မံပြိုကျနိုင်တဲ့မြေစာပုံတွေရှိနေသေးတယ်လို့ဖက်ကန်နယ်ကလက်ရှိရုပ်ောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်ဖက်ကန်ဒေသမှာမြေစာပုံပြိုကျမဲ့အခြေအနေတွေဆက်လက်တည်ရှိနေပြီးအဲ့ဒီလိုမြေစာပုံပြိုကျတာကြောင့်လူတွေထိခိုက်သေဆုံးမှုမရှိအောင်ဆိုရင်ပြည်သူတွေကြောက်တူးဖို့ရေးကုမ္ပဏီတွေနဲ့အာဏာပိုင်တွေပူးပေါင်းဆောင်ရွက်ဖို့လိုအပ်မဲ့အကြောင်းနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့ဆက်ရန်တရားတွေနဲ့တူးဖို့တာတွေကိုလည်းရပ်တန့်သိပြီးဖြစ်ကြောင်းလွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကပြောပါတယ်
တရင်းနေနေတော့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ရဆယ်ဟာရွေးကောက်ပွဲအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်သမ္မတဦးသိန်းစိန်နဲ့အခြားအစိုးရတာဝန်ရှိသူတွေရောအရက်ဘက်အဖွဲ့အစည်းတွေနဲ့ပါနိုဝင်ဘာ23နဲ့24ရက်အတွင်းရန်ကုန်နဲ့နေပြည်တော်မြို့တွေမှာတွားရောက်တွေ့ဆုံမှာဖြစ်ပါတယ်မြန်မာပြည်သူတွေရဲ့ဆန္ဒကိုထင်ဟပ်ပြီးအားလုံးပါဝင်တဲ့အစိုးရတည်းရဲ့ဖွဲ့စည်းနိုင်ရေးအတွက်ညီညွတ်စွာနဲ့အတူတကွာလက်တွဲဆောင်ရွက်ကြဖို့လက်ထောက်နိုင်ငံသားဝန်ကြီးရဆယ်ကသူ့နဲ့တွေ့ဆုံသူတိုင်းကိုတိုက်တွန်းခဲ့ကြောင်းရန်ကုန်အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါတယ်တနင်္လာမနေ့တုန်းကဒန်နီယယ်ရဆယ်ဟာအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီး88မျိုးဆက်ငိမ့်ပွင့်အဖွဲ့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရွေးကောက်ပွဲအလွန်နိုင်ငံရေးအခင်းအကျင်းနဲ့ပတ်သက်လို့ဒန်နီယယ်ရဆယ်နဲ့တွေ့ဆုံဆွေးနွေးကြောင်းမျိုး88ခေါင်းဆောင်တူဖြစ်တဲ့ကူကူကြီးကပြောပါတယ်ဒါအပြင်အကူပြောင်းကာလမှာအကဲဆက်တဲ့ကိစ္စတွေအထူးသဖြင့်စစ်ဖက်အရက်ဖက်ဆက်ဆံရေးလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ကိစ္စတွေမှာတိမ်တိမ်မွေ့မွေ့ကင်တွယ်ဖို့လိုအပ်ပုံတွေကိုလည်းဆွေးနွေးခဲ့ကြောင်းဦးကူကူကြီးကပြောကြပါတယ်
အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ဒုတိယအကြီးအကဲဟာပြီးခဲ့တဲ့လအတွင်းအမျိုးသားလွတ်တော်အပြင်မှာလူမဆန်စွာရိုက်နှက်တာခံခဲ့ရတဲ့ဥပဒေပြုလွတ်တော်အမှနှစ်ယောက်နဲ့အတူကမ္ဘောဒီးယားနိုင်ငံကိုအင်္ဂါနေ့မှာပြန်လည်ရောက်ရှိလာပါတယ်CNRP ရဲ့ဒုတိယအကြီးအကဲကမ်ဆိုခါဟာပြီးခဲ့တဲ့သတင်းပတ်အတွင်းပါတီခေါင်းဆောင်ဆမ်ရင်စီနဲ့မနီလာမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုပြန်လာတာဖြစ်ပါတယ်ဆမ်ရင်စီကတော့သူ့အပေါ်ဖန်ဝရန်ထုတ်ထားတာကိုရှောင်ရှားတဲ့အနေနဲ့ပြပမှာဒိန်ရှောင်နေတာပါဖန်ဝရန်ထုတ်ထားတာရဲ့နောက်ကွယ်မှာနိုင်ငံရေးပျော့ကပါဝင်နေတယ်လို့သူကပြောပါတယ်သူတို့တွေ့ဆုံခဲ့ရမှာအာနာယကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့လက်ရှိဖြစ်ပွားနေတဲ့ပြည်ပကကိုရင်ဆိုင်ဖို့ဗျူဟာနီလန်နေကိုအတွက်ဆွေးနွေးခဲ့ကြတယ်လို့ CNRP တာဝန်ရှိသူတွေကပြောပါတယ်
လွန်ခဲ့တဲ့အနှစ်20အတွင်းကမ္ဘာပေါ်မှာကြုံခဲ့ရတဲ့သဘာဝဘေးအန္တရာယ်တွေရဲ့90ရာခိုင်နှုန်းဟာရာသီဥတုဖောက်ပြန်မှုကြောင့်ဖြစ်လာရတာဖြစ်တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကမနေ့ကထုတ်ပြန်လိုက်တဲ့ Human Cause of Weather Related Disaster အစီရင်ခံစာအသစ်မှာဖော်ပြထားပါတယ်။အဲ့ဒီအနှစ်20အတွင်းရေကြီးတာ၊မုန်တိုင်းတိုက်တာ၊အပူလှိုင်းဖြတ်တာ၊ရေခမ်းခြောက်တာနဲ့အခြားသောသဘာဝဘေးအန္တရာယ်စုစုပေါင်း6459ကြိမ်ရှိခဲ့ပြီးအမေရိကန်တရုတ်အိန္ဒိယဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာအဖြစ်များခဲ့ပါတယ်
ီမနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ကြားမှာကတော့ကချင်ပြည်နယ်ဖားကန့်ဒေသမှာမြေစာပုံပြိုကျပြီးလူတွေသေဆုံးတာပါအဝင်သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်ပေါ်နေတာဟာကြောက်စိမ့်စတဲ့တွင်းထွက်ပစ္စည်းတွေတူးဖော်တဲ့ကုမ္ပဏီတွေကိုအာဏာပိုင်တွေကထိန်းကုတ်မရှိစီးပွားလုတ်ပိုင်ခွင့်ပေးထားတဲ့အတွက်ဖြစ်တယ်လို့ KDNG ကချင်လူမှုဖွံ့ဖြိုးရေးကွန်ရဲ့အဖွဲ့ကအထွေထွေတွင်းရေးမှူးကိုစာကြီးကပြောပါတယ်ကိုစာကြီးကို VOA ရုံးမှာဝိုင်းတော်သားကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းတာမှာဖားကန့်ဒေသမှာနောက်ဆုံးဖြစ်ပေါ်သွားတဲ့မြေစာပုံပြိုကျမှုအခြေအနေအကြောင်းကိုအခုလိုဆက်ပြောပါတယ်
ဒီကတော်တော်ကိုလွတ်နေပြီဒီတစ်ခေါက်ကြတော့เนาะဒီဖက်ကမြေပြူတဲ့ကိစ္စကကျွန်တော်အမြဲတမ်းပြောလဲရှိတယ်ကျွန်တော်တို့ KDNG ကနော်ဖက်ကနဲ့ဒီတဘာဝအရင်းမြစ်ကိုမတရားထုတ်ပြတုံးဆွဲတဲ့ပုံမှာအမြဲတမ်းစောင့်ကြည့်နေတာတော့ဘာလို့ဒီတစ်ခေါက်တော့တော်တော်ကိုလွတ်သွားပြီဒီဒါကဘာကြောင့်မို့ဒီလိုဖြစ်တယ်ဆိုတဲ့အပိုင်းမှာကဒီပဟိုကနဲ့ဒါ6 minute မကြတဲ့တရားစာတထုတ်ပြတုံးဆွဲမှုလုတ်တဲ့ကုမ္ပဏီတွေပေါ့เนาะဒီကုမ္ပဏီတွေကဘရမ်ဘတာခွင့်ပြုလိုက်တဲ့အတွက်ကြောင့်မို့အခုလိုဖြစ်သွားတာဒီကုမ္ပဏီတွေကကျန်တဲ့ကုစားဖို့ဒီလူမှုရေးတဘာဝပတ်ဝန်းကျင်ဆိုင်ရာဒီဘိုင်းကိုလုံးဝတာဝန်မယူဘဲနဲ့သူတို့ကတူဖို့ခွင့်ပေးပြုတယ်သူတို့ကကြိုက်တယ်လို့တူဖို့တဲ့အတွက်ကြောင့်မို့စစ်စနစ်မကျတဲ့ဒီမိုကရေစီနီးစနစ်မကျတဲ့တရားစာသားထုတ်ယူတုံ့ဆွဲတဲ့ကွန်မြူနတီကြောင့်ဖြစ်တာတဲ့ဟာသူရဲ့နောက်ဆက်သွဲကတော့ဒီဆိုးရွားစွာတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်အဲ့ဒီတဘာဝပတ်ဝန်းကျင်ရဲ့အထဲမှာဒီအင်မတန်မှမြင့်မားတဲ့တောတောင်တွေကဒီခြိုက်မှန်းနေဖြစ်ကုန်တယ်အိုရိုချောင်းတွေကုန်တယ်စွန့်ပစ်မြေစာပင်တကြောက်တာနေတိုင်းမှာရေလွှမ်းမှုဖြစ်တယ်ခုတို့ဟိုမိုးရာတီကုန်ခါစဆောင်းတွေးမှာဆိုခဏခဏမြေပြူတာနေတိုင်းဖြစ်တာဒီထက်ဒါမျိုးကတော့တော့ကိုဆိုးရွားတာဟာဒီတစ်ခေါက်တော့အဆိုးဆုံးဖြစ်လာတော့ပေါ့ဒါတွေကဆက်ပပဖြစ်နေမှာပဲဒီရကြောင့်ပေါ့နော်ဒီရဒါကြောင့်မို့ဒီ6 minute မကြတာဟာတူပေါ်တယ်6 minute မကြတဲ့တူပေါ်တဲ့အထဲမှာအရင်တုန်းကမရောက်ဖူးတဲ့ဆက်ရန်တရားကြီးကဥပမာ back pole ဆိုလို့ရှိရင်ဒီအရင်တုန်းက PC ညာ300ဆိုတော်တော်ကြီးတယ်ထင်တာဟို PC 1000နဲ့ရောက်လာပြီကို drum truck တွေတော်တော်ကြီးတဲ့ set ရန်တရားတွေလုပ်တယ်နောက်ပြီးမှ chin two တဲ့ချိန်မှာ company ကတခါဒုတိယ debate company hobet company က dynamite ဖောက်ခွဲတဲ့ lun 2 set နဲ့ဖောက်တယ် lun 2 set နဲ့ဖောက်လို့ရှင်ပေ50နဲ့တဲ့အပေါက်က100လောက်တခါဖောက်တယ်တတိယကို3ချိန်မနဲ့4နာရီလူတွေမနှိုးခင်မှာတစ်ချက်ဖောက်ခွဲတယ်အဲ့မှာ lun 2 set မှာအဲ့ဒါနေတဲ့စာသမင်းစာစာချိန်ထိဆွန်အဲ့ဒီမြေစာတွေ back four ကြီးနဲ့ကိုအကုန်မီကျောင်းစင်းချာကုန်မယ်အဲ့မှာတတ်ဖောက်ခွဲတယ်တရက်ကိုတုံးချင်တရက်ကိုပေးတရာ150လောက်နဲ့သွားတယ်ဒါဟိုဘက်ကုမ္ပဏီဖောက်လိုက်ဒီဘက်ကုမ္ပဏီဖောက်လိုက်အချင်းပြင်းငလင်းလှုပ်တယ်လို့လှုပ်နေတယ်ဟာကန်ကဘယ်နေဒီလူတွေဖက်ကန်မှာတကယ်နဲ့တွေ့တော့ဒီတည်းမတတ်ရက်တို့တော့မရတဲ့အခြေအနေကြောက်တဲ့အခြေအနေဟိုမြို့ပလောင်ပြိုတော့မှဒီအခြေအနေတိရှိလာတဲ့အတွက်ကြောင့်မို့နံပါတ်1ကဒိုင်နမိုက်ကအကြီးကြီးဖောက်ခွဲတဲ့အကြောင်းတော့ပြီးဒီဆက်ရန်တရားကြီးနဲ့ပရန်ပတာထူဖို့တဲ့အတွက်ကြောင့်မို့စီးမရှိကန်မရှိနင်းစနစ်မှာမှန်တဲ့တရားစာသားထုတ်ယူတုံးဆွေးမှုကြောင့်အခုလူမြေစာပင်ပြူတာတို့ဒီကမလူလားအပ်တဲ့လူမှုစုကျူးပြဿနာဒီမတော်တဆထိခိုက်မှုဒီကျင်းပြူတာဒီဟာတာဖြစ်တယ်တဲ့ရှိတယ်ဆိုတော့ကျွန်တော်သိရှိရတယ
်ဒီတိုင်းဆက်သွားနေတော့ဒီတဲ့အခြေအနေပုံစိုးနိုင်ပေါ့ဆိုလို့ကျွန်တော်ဒီတဲ့လူတွေအများကြီးသိနိုင်တဲ့အနေအထားတွေရှိမလား
အပုံစိုးမှဒီထက်ဆိုတော့ကျွန်တော်တို့တာမန်ပြည်သူလူထုတွေကဒီထက်ဆိုလို့ရှင်ဒါလုတ်ပိုင်ခွင့်ကမပေးဘူးဖွဲ့စည်းပုံအခြေခံဥပဒေအရဒီချေခန်ဥပဒေ1000ပြည့်ချေခန်ဥပဒေအခန်းတစ်ပုံမှန်30ခုကကြီးခခွေးမှာပြောထားပြီးဒီရေပေါ်ရေအောက်မြေပေါ်မြေအောက်ရှိတရားစာသားပစ္စည်းများအားလုံးကနိုင်ငံတော်ပိုင်ဖြစ်တည်ဆိုတဲ့ဘယ်လိုဖြစ်ဖြစ်တာမန်လူထုတွေကဒေရခန်လူထုတွေကဒီရေမလုပိုင်ခွင့်မရှိဘူးအခုလိုရေမစဲကောက်တဲ့စိုးကျိုးတဲ့ဒီရေမစဲကောက်မြေစာပြူတာတို့ဒီကွန်မြူနီခွင့်မပြုတဲ့နေရာတော်လို့ရှင်ဘက်ဖုန်းနဲ့ရိုက်တတ်တာတို့အပိုင်းနဲ့အပိုင်းလိုက်ခုတတ်တာတို့ဒီပြဿနာနေပဲကွန်မြူနီကတာဝန်ခံဒီတုံချုံရဲ့ယူတဲ့လူတွေအေးယူမှုတွေဒါဒီနဲ့ပဲဆက်ပြဖြစ်နေမှာပဲဆက်တမဒီဟာကိုမဖြေရှင်းလို့ရှင်ကဒီကွန်မြူနီတကိုရပ်တန့်ပမမလုပ်လို့ရှင်ကစီးစနစ်ကျစွာမတူးဖော်လို့ရှင်ကဆက်ပြဒီထက်မလိုလားအတဲ့နောက်ဆက်သွဲပြဿနာစိုးကျိုးတွေကဆက်ပြတဲ့ဖြစ်ပေါ်လာမယ်ဆိုတော့ကျွန်တော်ပြောချလို့ရေးရေးပြောရေးတဲ့ဒီဘက်ရောက်တော့
ဟုတ်ကဲ့
ကိုဇော်ဝင်းလိုက်မင်းမြန်တင်ပြချက်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ဂျပန်အစိုးရနဲ့မြန်မာနိုင်ငံမှာနှောက်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရတစ်ကြားနိုင်ငံရင်းနှီးချစ်ကြည်မှုတွေခိုင်မာတဲ့စီးပွားရေးဆောင်ရွက်မှုတွေနဲ့လူမှုရေးပညာရေးအကူအညီတွေပို့ပြီးတော့မှဆက်သွယ်လှုပ်ကင်လာဖို့ကိုဂျပန်လူမျိုးတွေနဲ့ဂျပန်ရောက်မြန်မာတွေကြားမျှော်လင့်ချက်တွေရှိနေပါတယ် ဂျပန်ဝန်ကြီးချုပ်ကရွေးကောက်ပွဲအနိုင်ရပါတီကောင်းဆောင်တော်အဆန်းစုကြည်ကိုဂုဏ်ပြုလွှားနေတဲ့အတူဂျပန်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်လိုက်မှုဟာဂျပန်အစိုးရဘက်ကနောက်တက်လာမယ့်အစိုးရအသစ်ပေါ်ရင်းရင်းနှီးနှီးလက်ကမ်းကြိုဆိုလိုက်တာဖြစ်တယ်လို့သုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါမယ်
ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရတစ်တရက်ဖွဲ့စည်းနိုင်ခွင့်ရတဲ့အထိထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရလိုက်တဲ့အတိုက်ခံပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြန်မာနိုင်ငံဆိုင်ရာအမျိုးသားပြည်လဲတင်မြက်ရေးဂျပန်အထူးကိုယ်စားလှယ်ယိုဟီအီဆာဆာကာဝါကနေတဆင့် NLD ကိုသတင်းစကားပါလိုက်ပါတယ်။ဒါအပြင်နောင်တက်လာမယ့်အစိုးရတစ်ကိုအဓိကအခန်းကဏ္ဍကနေဥဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ ng ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုအရင်ဦးဆုံးလာရောက်လည်ပတ်ဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဖိတ်ကြားလိုက်တဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒေါ ng ဆန်းစုကြည်အနေနဲ့ဂျပန်အစိုးရရဲ့ဖိတ်ခေါ်မှုကိုလက်ခံပြီးတော့တွားရောက်မယ်မတွားရောက်ဘူးဆိုတာကိုတော့ NLD ဘက်ကတရားဝေထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူဥညံဝင်ဂျပန်ကိုလာမဲ့သတင်းပတ်မှာတွားရောက်ဖို့ရှိနေလို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံဖို့စီစဉ်နေကြပါတယ်။အခုလိုမျိုးဂျပန်အစိုးရရဲ့နောက်တက်လာမယ့်အစိုးရတဲ့အပေါ်အရင်ဆုံးလက်ကမ်းကြိုဆိုလိုက်တဲ့အပေါ်ဂျပန်မြန်မာအရေးလေလာသူဂျပန်လူမျိုးသတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘေကအခုလိုသုံးသပ်ပါတယ်
။ဆီယဆိုယာကီကတိကဂျပန်အစိုးရဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနဟာ NLD နဲ့ရာဆက်သွေးရှိခဲ့တယ်ထင်ပါလေ။ဆီယဆိုယာကတော့ကြားကြားရှိပါမဟုတ်ဘူးတော့လေဂျပန်အစိုးရကမြင်နေတယ်ထင်ပါရဲ့။တော့သူ့ဥဆောင်တဲ့ NLD ကနိုင်သွားတယ်ဆိုတာကိုဂျပန်အစိုးရအနေနဲ့ကြိုးစိုးနေတယ်လို့ထင်ရပါတယ်။အေးဒီနောက်ပိုင်းအစိုးရအနာရမယ်အဲ့ဒီဒီနေ့ဒီတဲ့ပေါ်ကငိုင်းမြင်းမြင်းနဲ့ဆက်တွေ့ဖို့ဂျပန်ဆိုရနေနဲ့ကြာရွယ်နေလေးထင်ပါလေ။ဒါကြောင့်ဦးညောင်ဝင်းကိုလည်းဖိတ်တယ်၊လို့စုကိုလည်းဖိတ်တယ်ဆိုတာကျွန်တော်အဲ့လိုပဲထင်ပါလေခင်ဗျ
။ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့မင်္ဂလာဒိုးအဖွဲ့ကဥမျိုးတန်ကလည်းဂျပန်ဆိုရအနေနဲ့စီးပွားရေးကိုပဲအဓိကဦးစားပေးဆောင်ရွက်လေးရှိပေမဲ့လို့ဒီမိုကရေစီအစိုးရတစ်တက်လာချိန်မှာတော့ဂျပန်ဆိုရဘက်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာလူမှုရေးပညာရေးကျန်းမာရေးစတဲ့ကူညီမှုတွေကိုပို့တိုးလုပ်ဆောင်လာနိုင်မယ်လို့ယူဆပါတယ
်ဂျပန်အစိုးရရဲ့ဟိုမူဝါဒကတော့သူကတော့စီးပွားရေးကိုအဓိကထားပြီးတော့ဦးစားပေးတာများပါတယ်အရင်ကလည်းဟိုကျွန်တော်တို့ဒီဒီမိုကရေစီတိုက်ပွဲတွေလုပ်နေတဲ့အချိန်မှာလည်းသူစီးပွားရေးကိုအဓိကထားပြီးတော့ ODA တို့ဘာလို့ကန့်ကွက်ကြကြသူပေးခဲ့တာပဲလေအရင်စစ်အစိုးရဆက်သက်ပါလေအဲအခုကတော့သူကတော့စုဒီမိုကရေစီဆိုတာတက်လာတဲ့အခါမှာသူကလူမှုကိုမြန်မြန်ရယူခြင်းနဲ့အတွက်စီးပွားရေးကိုလည်းပမာပြပါသူသူများလည်းဥအောင်မလုပ်ခြင်းနဲ့ရွေချယ်တွေသူမှများပါရှိနေဖို့ရပါတယ်ဂျပန်ကတော့ဒီဒီတဲ့ကိုစာဝေါများပါကောင်းသူကတော့လုံးပါပဲလေငွေကြေးရောပညာရှင်ပိုင်းရောအကုန်လုံးဟိုသူကဝင်ပါပဲ
မြမရေးလေးလာသူဂျပန်သတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘဲကပြည်သူလူထုထောက်ခံမဲ့အပြည့်နဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲအပြတ်အသက်အနိုင်ရမှုအပေါ်မှာဝမ်းသာကြိုးဆိုပေမဲ့လို့အုပ်ချုပ်ရေးအာဏာအကူပြောင်းကာလစစ်တပ်ရဲ့ရည်တည်မှုအနေအထားပေါ်ဆိုရင်ပူပန်မှုရှိပါတယ်လို့ပြောပါတယ
်ဒီတစ်ခါတော့ကိုယ်စီကူမြေခေါ်ဘွယ်ဒုံကလောက်တော့မဟုတ်ဘူးတော့သူတို့ပြောနေပေမဲ့တကယ်တကယ်ဘာတွေဖြစ်မယ်ဆိုတာကိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်တယ်ပိုင်းတယ်ရှိပါတယ်ဒါကကြိုးကြိုးမုံမုံနဲ့အဲ့ဒီ transition တော့ energy အစိုးရကိုဒီအနာဆွေနိုင်ဖို့ဆိုတာကျွန်တော်တို့အနေနဲ့မျှော်လင့်နေတာပါခင်ဗ
ျအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တူဖြစ်တဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဥညံဝင်ဂျပန်နိုင်ငံကိုရောက်ရှိလာချိန်မှာဂျပန်ဆိုရပိုင်တာဝန်ရှိသူတွေလွှတ်တော်တာဝန်ရှိတဲ့သူတွေနဲ့နိုင်ငံရေးပါတီတွေကိုတွေ့ဆုံနိုင်ဖွယ်ရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းဂျပန်နိုင်ငံတိုကျိုမြို့မှာလာမယ့်တနင်္ဂနွေနေ့မှာစုပေါင်းတွေ့ဆုံကြဖို့အစီအစဉ်ရှိတယ်လို့သိရပါတယ်ရှင်
မဆုမတင်ပြခဲ့တာပါခုဆက်လက်ပြီးတော့ရှမ်းပြည်တမတော်မြောက်ပိုင်း SSPP SSA အနေနဲ့တမတော်ကိုစတင်ထူးဆစ်ဆင်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာကြောင့်အခုလိုရှမ်းပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒီအပြင်ရှမ်းပြည်တမတော်မြောက်ပိုင်းအနေနဲ့ပြည်သူတွေကိုလူခံတပ်သဖွဲ့လှုပ်ဆောင်မှုတွေရှိတယ်လို့လည်းပြောဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမင်ခါကပေးပို့ထားပါတယ်ရှင်
တနင်္လာနေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာရှမ်းပြည်နယ်အတွင်းလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်ပြည်သူတွေကိုအစိုးရကနေထိထိရောက်တာဝန်ယူကာကွယ်စောင့်ရှောက်ပေးဖို့တိုက်တွန်းကြောင်းအရေးကြီးအစိုးကိုရှမ်းပြည်နယ်ကျေးသီးမြို့နယ်ပြည်သူ့လွှတ်တော်ကိုစလဲဦးဆိုင်အွန်ဆိုင်မိုင်းကတင်သွင်းခဲ့ပါတယ်ဒီလိုတင်သွင်းခဲ့တာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဘာကြောင့်ဖြစ်ပွားနေသလဲဆိုတာကိုကာကွယ်ရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗ ဘုံမှုချုပ်အောင်မော်ကခုလိုပြောဆိုလိုက်တာပ
ါ SSC 1ဟိုင်းလက်နက်ကင်ဖွဲ့ဟာသဘောတူတတ်မှတ်ထားသောနေရာများကိုကျော်လွန်ပြီးနယ်မြေကလူထုကိုစီးယုံတိမ့်တွင်းကန့်တတ်မှုများပြုလုပ်ခြင်းတွာလာမှုလမ်းကြောင်းများပိတ်ဆို့ခြင်းများပြုလုပ်လျက်ရှိရာတတ်မှတ်နေရာတွင်သာအခြေပြု၍လမ်းကြောင်းပိတ်ဆို့ထားမှုများဖယ်ရှားရေးတို့ကိုအကြောင်းကြားခဲ့တော်လဲတပ်မတော်တပ်စခန်းများကိုအကြိမ်ကြိမ်ထိုးစစ်ဆင်တိုက်ခိုက်ခြင်းနယ်မြေလုံခြုံရေးနှင့်တည်ငြိမ်အေးချမ်းရေးကိုအနောက်ရှက်ပြုသည့်လုပ်ရများဆက်လက်လှုပ်ဆောင်လျက်ရှိခြင်းတို့ကြောင့်တပ်မတော်ကပြည်သူလူထု၏အသက်အိုး၏စီးဆင်းကာကွယ်ရန်နှင့်နယ်မြေလုံခြုံရေးတည်ငြိမ်အေးချမ်းရေးပြန်လည်ရရှိစေရန်တံပြန်လှုပ်ဆောင်မှုများကိုမလွဲမဆောင်သာဆောင်ရွက်ခဲ့ရခြင်းကြောင့်တိုက်ပွဲများဖြစ်ပွားနေခြင်းဖြစ်ပါလေ
။ဒီဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြည်သူ 9,000 ကျော်ခန့်ဟာအိုးအိမ်ကိုစွန့်ခွာပြီးထွက်ပြေးနေရတယ်လို့ဗိုလ်မှူးချုပ်အောင်မော်ကပြောဆိုခဲ့ပါသေးတယ်။မြောက်ပိုင်း SSPP SSC တပ်ဖွဲ့တွေအနေနဲ့တပ်မတော်ကိုလာရောက်တိုက်ခတ်နေတာတွေနဲ့ပတ်သက်ပြီးဗိုလ်မှူးချုပ်အောင်မော်ကခုလိုပြောဆိုခဲ့ပါသေးတယ်
။6ရက်10လ2015ရဲ့နေ့မှာယနေ့အထိရင်းဒေသအတွင်းတိုက်ပွဲဖြစ်စဉ်103ကြိမ်ဖြစ်ပွားခဲ့ပါတယ်။ရင်းတို့နဲ့နေမီအတွင်းရှိနောက်တန်းဌာနချုပ်တီရှိရာနေရာများကိုလာရောက်ပြစ်ခတ်တိုက်ခတ်မှုဖြစ်စဉ်အချို့ကိုလည်းတင်ပြလိုပါတယ်။2015ခုနှစ်အောက်တိုဘာလ24ရက်နေ့28ရက်နေ့မှာတပ်ရင်းဌာနချုပ်မိုင်းဆန်တို့လာရောက်ပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာလ16 18 26 30ရက်နေ့တို့တွင်တပ်ရင်းဌာနချုပ်ဝင်းကောင်တို့လာရောက်ပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။2015ခုနှစ်နိုဝင်ဘာလ1ရက်3ရက်9ရက်နေ့တို့တွင်စစ်စင်ရေးကုကွဲမှုဌာနချုပ်မိုင်းနောင်တို့လာရောက်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ SSC 1ဟိုင်းအဖွဲ့အနေနဲ့လာရောက်တိုက်ခိုက်တဲ့အချိန်မှာ SSC 1ဟိုင်းလက်နက်ကိုင်အဖွဲ့ဟာလူထုကိုတိုင်းတပ်ဖွဲ့အုံပြုပြီးတပ်မတော်တပ်စခန်းများကိုတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်
။လက်ရှိမှာနေရွှန့်ခွာနေရတဲ့ပြည်သူတွေဟာအရှိမြောက်ပိုင်းတိုင်းအရှိပိုင်းတိုင်းနဲ့အရှိလေပိုင်းတိုင်းစတဲ့နေရာတွေကဖုံးတော်ကြီးကျောင်းတွေနဲ့လူမှုကယ်ဆယ်ရေးစခန်းတွေမှာနေနေရလဲရှိပါတယ်။ဒီလူတွေကိုအစိုးရအနေနဲ့လူမှုရေး၊ကျန်းမာရေးနဲ့ပညာရေးတွေကိုအပြည့်အဝတာဝန်ယူပေးဖို့ကြေးသီးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆိုင်အွန်ဆိုင်မိုင်းကတော်မှတင်ပြတောင်းဆိုခဲ့ပါတယ်။ဒီပေါ်မှာပြည်ထောင်စုဝန်ကြီးဌာနကဒုတိယဝန်ကြီးဘုံမှုချုပ်ကြကြထုံးကတော့ပညာရေးလေယာစိုက်ပျိုးရေးနဲ့နေဆက်ဒေတာဖွံ့ဖြိုးရေးဝန်ကြီးဌာနတွေကစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးလျက်ရှိကြောင်းစစ်ဘေးဒုက္ခသည်တွေနဲ့နေရပြန်သူတွေအပေါ်အစိုးရအနေနဲ့ကူညီထောက်ပံ့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လွတ်တော်မှာပြောဆိုခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်ဗဟိုဌာနချုပ်ကဘုံမှုဆိုင်ခန့်ကတော့မိုင်းရှုမြို့နယ်မိုင်းအန်ရွာဘက်မှာ SSPP တပ်စခန်းတွေကိုမြမစစ်တပ်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အခုလို VOA ကိုပြောပါတယ်
။ဟောပြစ်ခတ်မှုတော့အခုတော့ဟာမကြည့်သေးဘူးကကျွန်တော်တို့ကသူတို့ကဖိုက်တာပေါ့ကျွန်တော်တို့ကသွားမဖိုက်ပါဘူးကျွန်တော်တို့ကသွားမဖိုက်တော့သူကကျွန်တော်တို့စီပက်လာတော့ကျွန်တော်လည်းနိမ့်ပြီးခုခါပြန်ပြီးတော့သူပြစ်ခတ်ကြတာပေါ့ဗျာနော်ကျင်းတဲ့မဆွေဘသူမဆိုးညချမ်းမှုကိုလိုချင်ကြတာပေါ့နော်
နှစ်လနီးပါးစီရေးတင်းမာမှုတွေကိုဖြေလျှော့ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခေါင်းဆောင်တွေနဲ့မြမအစိုးရကိုယ်စားလှယ် UPWC တို့ဟာဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုတွေ့ဆုံဆွေးနွေးခဲ့တာမှာမြောက်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တွေအနေနဲ့မိုင်းရှူမိုင်းနောင်ကားလမ်းမြောက်ဖက်ချမ်းကိုစွန့်ခွာပေးဖို့မြမအစိုးရကိုယ်စားလှယ်ဘက်တွေကတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးဒီကနေ့အစည်းအဝေးဟာရှေ့မတိုးတာပဲဖြစ်ပွားခဲ့ရတယ်လို့ဗိုလ်မှူးဆိုင်ခန့်က VOE ကိုပြောဆိုထားပါတယ်ရှင်
မေခတင်းပေးပို့ခဲ့တာပါဆက်လက်ပြီးတော့အခုတလောလူမှုကွန်ရက် Facebook စာမျက်နှာပေါ်မှာပြန့်နှံ့နေတဲ့ရှစ်နှစ်ရွယ်ကလေးမလေးတူနှိမ့်ဆက်ခံရတဲ့ပုံတွေနဲ့ပတ်သက်ပြီးအခုဆိုရင်ဒီကိစ္စမှာပါဝင်ပတ်သက်တယ်လို့ယူဆရသူတွေကအမှုဖွင့်အရေးယူနိုင်ဖို့အတွက်သက်ဆိုင်ရာလူမှုအသင်းအဖွဲ့ကနေစ조사လုပ်ဆောင်နေပါတယ်ကလေးမလေးတယောက်ကိုကိုထိလိုက်အောင်နှိမ့်ဆက်တဲ့ကိစ္စနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘလို့ချိုးဖောက်မှုတွေရှိတဲ့အကြောင်းနဲ့ဘလို့မျိုးရေးယူကင်တွယ်လို့ရတဲ့အကြောင်းကို AHRC ခေါ်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာဆိုင်ရာတာဝန်ခံဦးမေးလွင်ဦးကရှင်းပြထားပါတယ်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကျမကပဲပြောပြပေးပါမယ်ရှင်မဆူဝေဆိုတဲ့ကလေးမလေးကိုကြိုးတုပ်နှိပ်စက်ခဲ့တဲ့နေရာဟာရန်ကုန်မြို့ဗဟန်းမြို့နယ်ထဲမှာရှိတဲ့အိမ်ချမ်းဝင်းတစ်ခုမှာဖြစ်ပြီးတော့အဲ့ဒီအိမ်ရဲ့အိမ်ရှင်ဟာလက်ရှိအမျိုးသားလွတ်တော်အမှန်တက်မတော်သားကိုစလဲဘုံမူးကျော်နုမော်ရဲ့အိမ်လို့လဲသိရပါဗါးဒီကလေးမလေးကိုနှိပ်စက်ငင်းပန်းခဲ့တာနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာအခွင့်အရေးချိုးဖောက်မှုဥပဒေနဲ့ဘလို့ညှိစုံမှုရှိတယ်လဲဆိုတာကို AHRC ခေါ်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကအခုလိုရှင်းပြပါဗါး
1993ခုနှစ်ကလေးသူငယ်ဥပဒေကိုမြန်မာနိုင်ငံဆိုရကနေပြီးတော့ဒီ विषय အုပ်တွေကိုပုံဝင်လက်မှတ်ရေးထိုးထားတာဖြစ်တဲ့ကလေးငယ်တွေကိုစုဆုံးမှရဆိုတဲ့နေရာမှာအခုလိုမျိုးအပြင်းထန်ရိုင်းတဲ့ညမနေဆက်ခြင်းပြုစုလိုမျိုးအထီးတော့စုဆုံးမှကိုမရှိဘူးလို့ဥတွေကအတိအလင်းပြဌာန်းတာပါ
လူမှုကွန်ရက် Facebook စာမျက်နှာပေါ်မှာနိုင်မလာ16ရက်နေ့ကနေစတင်ပြန့်နှံ့နေတဲ့ကလေးမလေးကိုကျိုးတုပ်နှိပ်စက်တဲ့ပုံတွေကြောင့်ဒီကိစ္စကိုစိတ်ဝင်စားတဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကမမမီကနေစုံစမ်းမှုတွေလုပ်ခဲ့ရကနေကလေးမလေးရဲ့ဖတ်ခင်တဲ့အဆက်တွေရခဲ့ပါတယ်Facebook စာမျက်နှာပေါ်ကပြန့်နှံ့နေတဲ့မွေးစားစာချုပ်အရဘိုမူးကျော်နုမော်ကနေအဲ့ဒီကလေးမလေးကိုဗိမ့်မြွနယ်မှာရှိတဲ့ဖခင်ဖြစ်သူဦးတန်းဦးစီကနေအမွေစားအမွေခံမဟုတ်ဘဲမွေးစားခဲ့တာဖြစ်တဲ့အကြောင်းဒါပေမဲ့နောက်ထစုံစမ်းချက်တွေအရဦးတန်းဦးဟာကလေးမလေးရဲ့ဖခင်အရင်မဟုတ်ဘဲပထွေးဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကလေးသူငယ်များဆန်ရအခွင့်ရေးစာချုပ်နဲ့ကလေးမွေးစားတဲ့စာချုပ်ဆန်ရဥပဒေအရပြစ်မှုကျူးလွန်သူဟာမွေးစားမိဘတွေမဟုတ်တော့မှမိမိအိမ်တွင်းမှာဖြစ်ပွားနေတဲ့ပြစ်မှုကြောင့်ပင်မွေးစားဖခင်ဟာလည်းတက်မတော်သားလွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်ကြောင့်ဒီဖြစ်ရမှာဥပဒေအရအထူးတာဝန်ရှိတယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ
်။1993ခုနှစ်ကလေးသူငယ်အဥ်ဒီပုံမှန်16နှစ်ကနေမှာမွေးစားတဲ့သူဟာမွေးစားခံတဲ့ကလေးသူငယ်ပြည်ပသူခိုးထုတ်ခြင်းရောင်းဝယ်ခြင်းမတရားချေလေခြင်းအလုတ်ခိုင်းစေခြင်းနှိမ့်ဆက်ညှဉ်းပန်းခြင်းမတမာမှုနဲ့တရားမဲ့ပြုခြင်းခြင်းများမပေါ်ရာထိမ့်သိမ်းစောင့်ရှောက်ရမယ်ဆိုပြီးတော့ဥပဒေမှာအတိအလင်းပြဋ္ဌာန်းထားပါတယ်အဲ့တော့ယခုဖြစ်တဲ့ကိစ္စမှာအိမ်ပိုင်ရှင်ဖြစ်တဲ့သူကမိမိရဲ့စီမံကံကွယ်မှုအောက်မှာရှိတဲ့အိမ်ပေါ်ရိုင်းနဲ့ညှဉ်းပန်းနေတာကိုတွေ့ရင်တားမြစ်ရမယ်တာဝန်ရှိတယ်အိမ်ပေါ်ဖြစ်တဲ့သူကအိမ်ရှင်ရဲ့ညွန်ကြားမှုကြောင့်သာလျှင်ဒီလိုမျိုးရိုက်နဲ့ညမနေဆက်တယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူဆတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီလိုရိုက်နဲ့ညမနေဆက်တာကတရက်တည်းမဟုတ်ပဲရက်20နီးပါးလောက်ဆက်တိုက်ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့သိရတယ်။ဒါကြောင့်ဒီအင်ရှင်မှလည်းအားပေးကူညီတဲ့အနေနဲ့တစ်စိတ်တစ်ပိုင်းတာဝန်ရှိတဲ့အပြင်ပြည်မှုကျွလွန်တာနဲ့အတူတူပဲလို့ကျွန်တော်တို့ဥရိယသတ်မှတ်လို့ရပါတယ်။အခုအင်ပိုင်ရှင်ဖြစ်တဲ့သူကတမတော်ရဲ့ကိုစားပြုလွတ်တော်ကိုယ်စားလှယ်ဖြစ်တယ်နိုင်ငံကိုစားပြုပြီးတော့လွတ်တော်ကိုယ်စားလှယ်တရားအနေနဲ့ပုံမှန်ပြီးတော့ဥပဒေပါအခြေလက်တွေကိုစောင့်ရှောက်ထိန်းသိမ်းရမှာဖြစ်တယ်။ယခုတော့အဲ့ဒီလိုမဟုတ်ဘဲနဲ့ဥပဒေပြဋ္ဌာန်းချက်ကိုကိုယ်တိုင်ချိုးဖောက်တယ်လို့ဖြစ်နေတာကတော့တမတော်အတွက်လည်းမကောင်းဘူး။တမတော်ရဲ့ကိုယ်သိကောက်လည်းကြောက်စင်းစီတယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျ။အဲ့တော့ကလေးသူငယ်ဥပဒေတွေအရကျွန်တော်တို့ဒီမွေးစားထားတဲ့ကလေးကိုအနိုင်ဆုံးမူလတန်းပညာပြီးဆုံးတဲ့အထိပညာသင်ပေးဖို့ရန်အတွက်မွေးစားတဲ့မိဘတွေမှာတာဝန်ရှိပါတယ်။အဲတော့ကြောင်းမထားဘူးဆိုတာကတော့ဒါဥရိပါအချက်လက်တွေကိုမလိုက်နာဘူးဆိုတာကိုကျွန်တော်တို့အတိအလင်းတွေ့ရတာဖြစ်တယ်
။ဒီမှုနဲ့ပတ်သက်ပြီးတော့လိုက်ပါဆောင်ရွက်ပေးနေတဲ့ဗဟန်းမြွနယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းမြင့်ရဲ့ပြောပြချက်အရအဲ့ဒီကလေးမလေးဟာမိခင်ဖြစ်သူဆွေမျိုးတွေနဲ့အတူဗိုလ်မှူးကျော်နုမော်အိမ်မှာပဲတဲခိုနေတယ်လို့ဆိုပါတယ်။တရားဥပဒေအရဒီလိုအမှုကိစ္စဆောင်ရွက်နေချိန်အတွင်းအမှုမှာပါဝင်ပတ်သက်နေတဲ့သူဒါမှမဟုတ်နေရာတွေမှာဆက်လက်ပြီးမိနစ်ထိုင်သင့်တဲ့အကြောင်းကိုဦးမင်းလွင်ဦးကအခုလိုပြောပြပါဗျ
။ကျွန်တော်တို့အခုသိရတယ်လို့မျိုးဘုံမှုကျော်နှူးမောင်အိမ်မှာပဲဆက်လက်နေထိုင်ခွင့်ပြုဖို့အတွက်ကြံလဲအနန္တနေဆိုရင်တော့ဒါကလေးသူငယ်အနေနဲ့တရားရုံးနေမှာအမှုကျင်းဖြစ်လို့ထွက်ဆိုတဲ့အခါမှာသောမှုမှုတွေအများကြီးရှိနိုင်တယ်။ဩဇာတည်ရောက်မှုတွေအများကြီးရှိနိုင်တယ်။ချင်းချောက်မှုတွေအများကြီးကြုံတွေ့ရနိုင်တယ်
။မြန်မာနိုင်ငံမှာကလစ်သူငယ်ဆိုင်ရာဥပဒေနဲ့ပတ်သက်ပြီးတော့အစိုးရကနေဆောင်ရွက်တဲ့အခါမှာအားအနေချက်တွေအတော်များများရှိနေသေးတဲ့အကြောင်းဒါ့အပြင်ကလစ်သူငယ်တွေကိုကျုံပြုတ်ခိုင်းစေတဲ့ကိစ္စတွေမှာဥပဒေအရရေးယူမယ်ဆိုရင်ကလစ်သူငယ်တွေကိုအလုလုခိုင်းပြီးကျုံပြုတ်ခွင့်ပေးတဲ့မိဘတွေကအစားအရေးယူရမှာဖြစ်တဲ့အကြောင်းဒါကြောင့်မို့မိဘတွေရဲ့ခွင့်ပြုချက်နဲ့ကလေးတွေကိုခိုင်းစေတာဖြစ်တဲ့အတွက်ကလေးတွေရဲ့မိဘတွေကိုပဲအရေးယူရမလားဒါမှမဟုတ်အလုပ်ရှင်တွေကိုပဲအရေးယူရမလားဆိုတာကိုအရှိတောင်အာရှလိုဆင်းရဲတဲ့နိုင်ငံတွေမှာအခုချိန်ထိအငင်းပွားစရာတစ်ခုဖြစ်နေဆဲဖြစ်တယ်လို့အာရှလူအခွင့်အရေးကော်မရှင်ရဲ့မြန်မာဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီအစီအစဉ်ကိုည9:00ရက်အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းမှာတော်ရရှင်များရှင် VOA American သံအင်္ကာနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ line to meter 24 30နဲ့40နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်း나 UI အစီအစဉ်မှာကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးကဏ္ဍသုတဆုံလင် American တခွင်နဲ့ America အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍမှာတော့
ဒီလိုနဲ့ချက်ဆိုရတဲ့ဒီ policy ကတော့အခု NLD ကနေပြောသူတို့ကပြင်ညာထားတဲ့ကတော့ဟိုသူတို့ခေါင်းစဉ်ပြီးတော့လေ၅ခုရှိတာပေါ့
စီးပွားရေးတက္ကသိုလ်လက်ထောက်ကတိကဟောင်းဒေါက်တာကျော်မင်းထွန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာကြားရမှာပါအခုရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရမှာပါဦးဆန်မိုးဝေကစီစဉ်တင်ဆက်ထားပါတယ်ရှင
်ပထမအဦးဆုံးတင်ပြပေးချင်တာကတော့ Bangkok Post သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာဆောင်းပါးရှင်လာရီဂျေကင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဒေါအောင်ဆန်းစုကြည်တမရဖြစ်နိုင်တဲ့အကြောင်းယုံကြည်နေတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့အကြောင်းဖြစ်ပါတယ်။မကြခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအပြတ်တက်နိုင်ရခဲ့တဲ့အတိုက်ခံပါတီရဲ့ခေါင်းဆောင်ဟာမြန်မာပြည်ရဲ့နောင်လာမဲ့တမရတယောက်ဖြစ်လာဖို့ပြင်ဆင်နေတယ်ဆိုပြီးတော့အစချီရေးသားထားတာပါ။နိုင်ငံသားသားနဲ့လက်ထပ်ပြီးတော့နိုင်ငံသားသားဖြစ်နေတဲ့တားနှစ်ယောက်ရှိနေတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုတမရယာရုဆက်ခံခွင့်မပြုနိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့တားဆီးထားတယ်ဆိုပေမဲ့ဇန်နဝါရီလကုန်မှာစတင်မဲ့လွှတ်တော်ပြန်လည်ကျင်းပတဲ့အခါမှာဒေါအောင်ဆန်းစုကြည်ကိုပဲသမရလောင်းအဖြစ်နာမည်တင်သွင်းဖို့အတွက်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီကပြင်ဆင်နေတယ်ဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်။အခုချိန်မှာတော့ NLD ပါတီရဲ့ခေါင်းဆောင်ဟာသမရဦးသိန်းစိန်၊လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်း၊တမတော်ကာဝေးဦးစည်းချုပ်၊ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့အာဏာလွှဲပြောင်းရေးအမျိုးသားပြန်လည်ရင်ကြားစီရေးစတာတွေအတွက်မျက်နှာချင်းဆိုင်စကားပြောဖို့ကြိုးစားနေပါတယ်။သမရဖြစ်နိုင်ဖို့အတွက်အရေးချင်းကန့်တတ်ချက်နဲ့တားဆီးထားပေမဲ့ NLD ပါတီကတော့ဒေါအောင်ဆန်းစုကြည်တမရဖြစ်ရေးကိုပဲနီးလန်းရှာဖွေကြိုးပမ်းမှာဖြစ်တယ်။ဒီစီစဉ်ကို Plan 0 လို့ပါတီတွင်းမှာအတိမတ်ပြုထားတဲ့အကြောင်းပါတီရဲ့ထိပ်တန်းခေါင်းဆောင်နာယကကြီးဦးတင်ဦးက Bangkok Post ကိုပြောတယ်ဆိုပြီးတော့ထောက်ပြထားပါတယ်။တရားဝင်ရွေးကောက်ပွဲရလဒ်တွေထုတ်ပြန်ထားပြီးဖြစ်ပေမဲ့လို့ကန့်ကွက်မှုတွေတရားစွဲတာတွေရှိနေအောင်မယ်လို့ရွေးကောက်ပွဲကော်မရှင်ကယူဆထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကတော့အနိုင်ရသွားပြီဆိုတာကလည်းရှင်းပါတယ်လို့ရေးသားထားပါတယ်။တမရော်သား25ရာခိုင်နှုန်းထိမ့်ချုပ်ထားတဲ့လွှတ်တော်အတွက်ပါဝင်ရှင်ပြိုင်တဲ့နေရာတွေနဲ့80ရာခိုင်နှုန်းကျော် NLD ကအနိုင်ရထားတာဖြစ်တယ်လို့ထောက်ပြထားပါတယ်။လွှတ်တော်ပြန်လည်ကျင်းပတဲ့အခါမှာအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တို့ကနေဒုတိယတမရလောင်းတဦးစီတမရော်အစုအဖွဲ့ကနေဒုတိယတမရလောင်းတဦးစုစုပေါင်း3ဦးကိုအစိုးပြုအမိတင်သွင်းရမှာဖြစ်ပြီးတော့အဲ့ဒီထဲကနေတမရကိုရွေးချယ်ရမှာပါ။အဓိပ္ပာယ်ကတော့ NLD အနေနဲ့အနိုင်ရထားပြီးဖြစ်တဲ့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တို့ကနေဒုတိယသမရတယောက်စီတင်သွင်းခွင့်ရရှိမှာဖြစ်ပြီးတော့သူတို့ကြိုက်နှစ်တက်တဲ့သူသားသမရဖြစ်လာဖို့ရှိနေတယ်လို့ရေးသားထားပါတယ်။ပြည်သူတွေကဒေါအောင်ဆန်းစုကြည်ကိုသမရဖြစ်စေချင်တယ်ဆိုတာထင်ရှားပါတယ်လို့လည်းဦးတင်ဦးကပြောဆိုပါတယ်။ဒီလိုမဖြစ်အောင်တော့ဖွဲ့စည်းပုံခြေခံဥပဒေကဟန်တားထားတယ်လို့ဆိုပါတယ်။ဒါပေမဲ့တားဆီးထားတဲ့ပုံမှန်ကိုပြန်လည်ပြင်ဆင်ပေးတာဒါမှမဟုတ်ဆိုင်းငံ့လိုက်တာမျိုးလုတ်ကောင်းလုပ်နိုင်ပါတယ်။1950ပြည့်လို့နှစ်တည်တုန်းကစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးနေဝင်အင်းဆောင်အစိုးရအဖြစ်အာဏာလွှဲပေးနိုင်မှုအတွက်ဥနုအစိုးရကဒီလိုမျိုးလုပ်ပေးခဲ့တာကိုဥတင်ဦးကထောက်ပြတယ်စသဖြင့်ရေးသားထားတာပါအပြည့်စုံကိုတော့ Bangkok Post သတင်းစာမှာဖတ်ရှုနေပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ကထွက်ပေါ်လာခဲ့ပြီးရှေ့မှာစိန်ခေါ်မှုတွေအများကြီးရှိနေသေးတဲ့အကြောင်းရေးသားထားတဲ့ The Times of India သတင်းစာရဲ့ခေါင်းကြီးပိုင်းဖြစ်ပါတယ်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရှင်ပြန်တဲ့လွတ်တော်အမတ်နေရအားလုံးရဲ့80ရာခိုင်နှုန်းကိုအနိုင်ရရှိထားခဲ့ပြီးပါပြီ။တမရနဲ့ကာကွယ်ရေးဦးစီးချုပ်တို့ကလည်းရွေးကောက်ပွဲရဲ့ရလဒ်ကိုအတိမတ်ပြုရမယ်ဆိုတဲ့အကြောင်းအရေးမွဲပြောကြားထားကြတယ်လို့ရေးသားထားပါတယ်။ NLD အနေနဲ့အစိုးရဖွဲ့နိုင်ခွင့်ရပြီဆိုရင်ရင်ဆိုင်ရမယ်စိန်ခေါ်မှုတွေကိုလည်းရေးသားထားပါတယ်။ပထမဦးဆုံးကတော့ NLD အပေါ်တမတော်ရဲ့ထောက်ခံမှုရရှိမယ်အတိုင်းအတာပဲဖြစ်တယ်လို့ဆိုပါတယ်။ပြည်ထရေးကာကွယ်ရေးနေဆက်ရေးဟာအစရှိတဲ့ဝန်ကြီးဌာနတွေကိုတမတော်ကကင်ထားမှာဖြစ်ပြီးအဖွဲ့ဝင်17ယောက်ပါတဲ့ကာလုံအဖွဲ့ရဲ့နေရာကိုအများစုကလည်းစစ်တပ်ကထိန်းချုပ်ထားတာဖြစ်တယ်လို့ထောက်ပြထားပါတယ်ဒုတိယအချက်ကတော့ယူဆပြင်းထန်တဲ့ဖုံးတော်ကြီးတွေရဲ့ကိစ္စပါရိုဟင်ဂျာအရေးကိစ္စလို့ကိစ္စမျိုးမှာအဖြေရှားတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးတွေ့နိုင်တယ်လို့ဆိုပါတယ်တတိယနဲ့စရုပ်ထစိန်ခေါ်မှုတွေကတော့တိုင်းရင်းသားလက်နက်ကိုင်တွေအရေးနဲ့မူရစ်ဆေးဝါးပြဿနာဖြစ်တယ်လို့ထောက်ပြထားပါတယ် ပစ္စမပြဿနာကတော့အင်အားကြီးနိုင်ငံတွေနဲ့ကျွမ်းကျင်လိမ္မာစွာဆက်ဆံရေးနဲ့အိန္ဒိယချင်းနိုင်ငံတွေနဲ့တဟဇာတဖြစ်မှုကိုဆက်လက်ပြီးတော့ထိမ့်သိမ်းထားနိုင်ရေးဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Times of India မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရစမှာခင်ဗျာတိုင်းနာဒေသတွေကတိုက်ပွဲတွေဟာညံ့ညံ့မလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူကောင်းတဲ့ခြေတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညအတိုက်ရလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ကြပါတယ်အီးမေးလ်လိပ်စာ bamis@voanews ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ
အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီမနေ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာ M E M ကကျွန်တော်ကျမ U B up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် T H E the W A L L wall ကနေရာဆိုတော့စကွတ်ဟူရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသစ်လာတာကတော့လောင်ရင်ထဲမှာရောက်နေတဲ့ဒရိစံတကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်ရင်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသစ်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနေပါတယ်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူကိုစိတ်အနှောက်ရှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လလတန်စီစဉ်တင်ဆက်တဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုဆက်လက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါတော့မယ်ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရသစ်ဖွဲ့စည်းပြီးစီးပွားရေးမူဝါဒတွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာလက်ရှိအစိုးရထံကဘလို့သင်ခန်းစာတွေယူတင်တယ်လဲဆိုတာနဲ့ပတ်သက်လို့စီးပွားရေးတက္ကသိုလ်လက်ထောက်ကတိကဟောင်းဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
ကိုအနေဒီရတော့ဟိုရွက်ောက်ဘွဲမှာအနိုင်ရပြီးတော့မကြခင်မှာအစိုးရဖွဲ့နိုင်ဖို့တည်ကြတလို့ရှိသွားပြီပေါ့ဆရာရယ်ဆိုတော့အခုလက်အဲ့ဒီလိုအနေထားမျိုးမှာလက်ရှိအစိုးရကနေပြီးတော့ဆောင်ရွက်နေတဲ့ဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြုပြင်သင့်တဲ့အချက်တွေများရှိသလားဘာတွေများဖြစ်မလဲဆရာ
ပြုပြင်သင့်တဲ့အချက်ဆိုတာလေ policy ရတော့အခုအနေဒီကနေပြီးတော့သူတို့ကပြင်ညာထားတဲ့ကတော့ဟိုသူတို့ခေါင်းစည်းပြီးတော့လေ၅အခုရှိကြတော့အဲ့ဒီမှာတော့ကျွန်တော်အမြင်ကတော့ဟိုကြီးကြီးမားမားတော့အပြောင်းလဲမရှိဘူးလို့မြင်ပါတယ်။ဘာလို့လဲဆိုတော့ဟိုအရင်ဟိုဘောနော်အစိုးရတောက်လျှောက်အောက်ကပေါ်လာတာဟိုဟိုဒီလိုဝန်ဆောင်နေတဲ့နေရာကြီးတာအချက်တရား policy သိစတဲ့ကူပဲကျွန်တော်တို့ဒီ policy ကိုအောက်ကပေါ်တဲ့အပိုင်းမှာအားမရတာပေါ့။ဟို implementation အပိုင်းမှာလေဟိုအားမရလို့ ဟိုဝိပန်နေရာကြီးညာနေတဲ့ခါကျတော့ကျွန်တော်စဉ်းစားတော့ policy ကတော့မသိပြီးတော့အပြောင်းအလဲမရှိပါဘူးအကောင့်ကြီးပေါ်တဲ့အတိုင်းပါလို့ပို့ပြီးတော့အစီအုံပြီးတော့အကောင့်ကြီးပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာအဲ့လိုမျိုး policy အဖြစ်ဟိုပါအဓိကကြော်ရိုး policy အဖြစ်သိပြီးတော့ဟိုပါပြပြင်စရာဝေဖန်ထောက်ပြစရာမရှိဘူးဆိုပေမဲ့မရှိဘူးဆိုလို့ရှိရင်တခြားဘက်မှာဒီလက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒီအားတာတဲ့စီးပွားရေး policy တွေကဘာတွေများရှိမလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့ဒီအချက်တွေဒီချက်တွေကတော့အားတာတယ်ဒါတွေတော့ငါတို့ဦးစားပေးလှုပ်တင်တယ်ဆိုတာမျိုးရှိနိုင်မလားဆရာ
အားတာတယ်ဆိုတာကျွန်တော်ကပြောလို့ပါတယ် policy ဘိုင်းမှာတော့လေ policy ဆိုတာကတော့သူက level အမျိုးမျိုးရှိတာဟုတ်လို့အခု overall ပေါ့နော်ချုပ်ပြီးတော့ပြောရတဲ့ဒီ macro policy ကတော့ကျွန်တော်ဒီနေ့ခုဆက်မှတ်ပြီးတော့ကောင်းတဲ့ပုံလေးရဲ့ policy ရလဲကျွန်တော်နိုင်ငံရဲ့လုပ်ပြီးရဲ့ policy လဲဟိုကျွန်တော်ကတော့မာရင်းတဲ့ policy ဆိုတော့ဟိုမရှိဘူးလို့ကျွန်တော်မြင်ပါတယ်အဲတော့အကောင့်တဲ့ပေါ်လာတော့ကျွန်တော်ခုနပြောလို့ဘာဝတ်မှာဟိုအခု energy ကညာလာတော့ကျွန်တော် oven ဟိုလွတ်လပ်စာဆောင်ရတာပေါ့နော်ဒီဘက်ကကံကြောင်းနဲ့ပတ်သက်လို့လေဒါလုံးမဲ့ဆိုရယ်ကျွန်တော်တို့ကအဲ့ဒီဘိုးဘန်ဒီတရားလွတ်လပ်စွာဆောင်ရွက်ဖို့လိုတယ်ဆိုတာကဟိုနိုင်ငံတကာအထောက်ပြတာဟောလက်ရှိဆိုတာအဲ့ဒါကိုလုပ်နေတာပဲတို့တော့ခုနပြောလို့ပေါ့ဟိုဘလောက်တိုင်းတာဒီလွတ်လပ်ခွင့်ရှိတယ်လေဆိုတဲ့အပိုင်းမှာကျွန်တော်ဆင်းနေပြဿနာဖြစ်တာပေါ့နော်ဟိုအားမရဘူးပေါ့ဘိုးဘန်အနေနဲ့ monetary policy ချပြီးတော့လုပ်ရမယ်ဆိုလို့ရှိရင်ဥပမာကျွန်တော်တို့ကဟုတ်လား monetary policy ဘိုင်းမှာလေဟိုဥပမာ inflation တက်တဲ့ပြင်လို့ပါလို့ကလက်ရှိအခြေအနေကတို့လိုမရသေးဘူးကတော့တော့ကျွန်တော်တို့အခွန်ကောက်ခံမှုဆိုလည်းဒီသဘောပဲလေအခွန်ကောက်ခံတဲ့နေရာမှာကျွန်တော်တို့ကဒီအခွန်ကြီးကြီးဝမရဘူးအဲကြောင့်လို့ tax reform တွေနဲ့အခွန်လုံးကြီးချော့ချတယ်အခွန်ကိုဟုတ်လား base ကိုချဲ့ပြီးတော့နော် base အခြေခံကိုချိန်ချိန်လက်လက်လုပ်ပြီးတော့ဒါနှုတ်ချတယ်ဆိုရဲဒီစံနှုန်းတွေတိုင်းကတော့ကျွန်တော်တို့နဲ့မပြောင်းပါဘူးတို့တော့လေအဲ့ဒါကိုအကောင့်တွေပေါ်တဲ့အပိုင်းမှာတော့က
အားမရတာပေါ့လေနောက်တစ်ခုကဆရာစိုးစောကဒီလက်ရှိအစိုးရအနေနဲ့လဲသူကျွန်တော်တို့ကြည့်ရတလို့ဆိုရင်တန်းနိုင်တလို့စီးပွားရေးမူဝါဒတွေကိုသူတို့ချမှတ်ပြီးတော့အကောင့်ထဲပေါ်စိုးစောကဆရာပြောသလိုဒီအဲ့ဒီနေရာမှာဟိုအကောင့်ထဲဖော်ဆောင်မှုနေကိုတဲ့အတွက်ထောက်ပြစရာတွေဝေဖန်စရာတွေရှိလာတယ်ပေါ့နော်ဟောအပြင်ကကြည့်တဲ့အခါမှာဆိုတော့အတွင်းထဲမှာတကယ်လုပ်နေတဲ့အစိုးရအနေနဲ့ကောဘလို့အခက်ခဲတွေနဲ့များရင်ဆိုင်နေရလို့အဲ့လိုမျိုးနေကွေးမှုရှိတယ်လို့ဟိုထင်စရာဖြစ်သွားတာလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့လည်းဒါမျိုးပြဿနာအခက်ခဲတွေရင်ဆိုင်ရတဲ့အခါမှာသူလည်းတစ်ခါပြန်ဝေဖန်ခံရမှာပဲအဲ့လိုဆိုတော့ဘလို့အခက်ခဲတွေများရှိနေလို့လဲနောင်တက်မဲ့အစိုးရအနေနဲ့အဲ့လိုအခက်ခဲတွေဘလို့ရှောင်လွှဲနိုင်မလဲဟိ
ုအဓိကအခက်ခဲကတော့ကျွန်တော်တို့ကဒီနအကောင့်တွေပေါ်တဲ့နေရာမှာဟိုသူရရဲ့ government ဟိုပေါ့ capacity ပြီးတော့ဟိုသူရရဲ့ဒီလုပ်ငန်းစောင့်ဆောင်ဒီတိုင်းမှာဟိုအားနေတာပေါ့နော်အဲ့ဒါလည်းကျွန်တော်တို့ကခုနပြောပါတော့ရေကောက်ပွဲနဲ့ကျွန်တော်တို့ရဲ့ဒီအားလုံးဝိုင်းပြီးတော့တကဘာလုံးကဝိုင်းပြီးပြောကြတယ်လို့မြန်မာလူဘူးပေါ့ဗျာကျွန်တော်တို့ရဲ့ဖန်စီခြင်းကဒီမိုကရက်တစ်ဖန်စီခြင်းကကျွန်တော်တို့ကဘယ်နဲ့မှလည်းမတူအောင်ဟိုစုပေါ့ဗျာချုပ်ချော့မှုမှုနဲ့တောင်းလဲကြပေးရတာဟိုတောင်းလဲလာတဲ့အခါကျတော့ကျွန်တော်တို့ကဘာနဲ့ဥပမာတူလဲဆိုတော့ကျွန်တော်အဲ့လိုဖြစ်ပြီးတော့တိရောက်တာမဟုတ်ဘဲနဲ့ကြည့်ရင်လိုရတဲ့ခါကျတော့တချို့အပိုင်းတွေကမပြင်းဟိုမပြင်းနိုင်တာကြီးများပြီးတော့သူ့ရရန်ရတယ်မှာအဲ့တော့အခုလက်ရှိနောက်ထပ်တက်လာမယ်အဲအစိုးရအနေနဲ့ကြတော့သူကအခုတနင်္ဂနွေလောကလည်းဒီခေါင်းလည်းတကယ်နဲ့ခဲပေါ့ဗျာခဏဟလာပြင်းပြသွားနဲ့အကြောင်းပြင်းနေကြောင်းပြင်းနေဆိုတော့ကြောင်းပြင်းနေဆိုတော့အဲ့ဒီဟိုပါပေါ့အဲ့ဒီအစိုးရကကျွန်တော်ထင်ပါတယ်မောင်းနေအားဖြစ်တော့မို့ momentum လို့ဖြစ်ပြီးတော့သူကခုနပြောလို့ပေါ့ဟိုပုံပြီးတော့ဟိုအစိုးရဘုံမှာဟိုယုံကြည်မှုပုံရှိနေအစိုးရရဲ့ဟလာဟိုအဲ့ဒါအရေးကြီးဆုံးပဲလေယုံကြည်မှုဆိုတာကိုကျွန်တော်ပြောနေကြပေါ့ဗျာ trust ပေါ့ social capital ပေါ့အဲ့ဒီ social capital ကကျွန်တော်အားကောင်းလာမယ်ထင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်ကရန်ပြားအစိုးရရန်ပြားမှာလည်းကျွန်တော်ကပြည်ကောင်းလည်းမှုတွေကိုပို့ပြီးတော့ကျန်တာမြင်တာနဲ့တိတာအောင်ကြောင်းနေနိုင်တယ်ထင်ပါတယ်နောက်လူတွေရဲ့နိုင်ငံမှုကလည်းပို့ပြီးတော့များဟောပေါ့နော်ဟိုကိုယ်စိတ်တိုင်းကြဟိုကိုရွေးချယ်တဲ့အစိုးရဖြစ်လာပြီဖြစ်တဲ့အတွက်အစိုးရဘက်ကယုံကြည်မှုကပုံများလာပြီးတော့အကောင့်တွေပေါ်လာပြီးမှကျွန်တော်တို့လည်းပို့ပြီးတော့ဟိုတော်တော်လေးလက်ပေါ့နော်လုံနိုင်နေမယ်လို့ကျွန်တော်တို့ကအဲ့လိုမှန်းနေတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီ account ထဲပေါ်ဆောင်မှုတွေစီမံကိန်းတွေ account ထဲပေါ်တဲ့နေရာမှာအဲ့လိုမျိုးရည်မှန်းချက်တိုင်းဟိုတတ်မှတ်ထားတဲ့ဟိုပေါ်အချိန်အတိုင်းအတာအတိုင်းမြန်မြန်ဆန်ဆန်ပြီးမြောက်ဖို့ဟာလည်းဒီအဲ့ဒီစီမံကိန်းတွေကို account ထဲပေါ်တဲ့သူတွေအဲ့ဒီ account ထဲပေါ်တဲ့နေရာမှာမှတ်ကန်တဲ့လူတွေကိုရွေးချယ်နိုင်ဖို့လည်းလိုမယ်ထင်တယ်နော်ဆရာအဲ့ဒီအချက်ကိုလည်းသတိထားသင့်တယ်ထင်တယ်
မှန်ကန်တဲ့လူရွေးချယ်မှုဆိုတာတော့ကျော်ဒီမှာဒီ policy ကိုတောင်းတဲ့ပေါ်တဲ့အခါမှာတော့ policy ကိုတောင်းတဲ့ပေါ်တဲ့တိုင်းရတော့ကျွန်တော်ပြောနေကြရင်တော့ဗျာ policy နဲ့ administration က policy ချတဲ့လူကစပြီးတော့စတဲ့ policy ကိုတောင်းတဲ့ပေါ်တဲ့ administration ကျွန်တော်ဒီ public administration ကအဲ့ဒီဘက်မှာကဘယ်လိုဆိုလို့ဟိုအားနည်းရပုံပြီးတော့များတာပေါ့နော်အဲ့တော့အကြတော့အဲ့ဒီဟာကြီးအားကောင်းမှုကခုနဒီမှနေရာမှာဆိုတော့ဒီနေ့ဒီမှနေရာမှာပြလာတဲ့အထိုက်ရောက်ကတော့လေအဲ့ဦးလည်းဒီရဲ့ပုံပြီးတော့မှန်လေလူလူကြီးတဲ့ရင်းနိုင်တော့ဗျာအဲ့ဒါတော့ကျွန်တော်တို့ကမမြင်ရဘူးလေအတိအကျဘူးပေါ့
ကိုဇော်ဝင်းလိုင်းတင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုတော့သူရဆုံလင်အမေရိကန်တခွင်အလှည့်ရောက်ပါပြီကိုအောင်ကတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့မက်ဆေ့ချ်ရေးက1988ခုနှစ်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲမှာဒီရန်ကုန်တက္ကသိုလ်ကျောင်းသူတူဦးအနေနဲ့ပါခဲ့တာပေါ့လေအဲ့ဒီနောက်ပိုင်းကာလတွေမှာလည်းပဲနေဆက်ကိုဖြတ်လာပြီးတော့ ABSDF မှာပါဝင်ပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့ဒီနောက်ပိုင်းမှာတော့ American ပြည်ထောင်စုကိုအခြေချနေထိုင်နေတာကြာပြီပေါ့လေဆိုတဲ့အခါကျတော့ဒါဟို American ပြည်ထောင်စုမှာလာရောက်အခြေချပြီးတော့နေထိုင်တဲ့ဒါမြန်မာနယ်ပွားတူဦးအနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်တွေကိုစပြီးတော့ကျင်းပနေတာအလုံးပြီးတော့ဖြစ်သွားပါပြီဆိုတော့ဒီအခြေအနေမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးတော့အနိုင်ရနေတာပေါ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ message ရဲ့သဘောထားကိုနည်းနည်းလောက်ပြပြပေးပါလား
ဒီအရာတော့လောလောဆယ်မှာကျွန်တော်ဟိုဘယ်လိုပြောမစင်နဲ့တယ်လေဒါပေမဲ့စိတ်ချမ်းသာမှုကတော့မရှိသေးဘူးလေအမြဲတမ်းဟိုအာနှလုံးတုံရင်တုံစွာနဲ့အဲ့ဒီနေ့တိုင်းဖြစ်ပြနေတဲ့ဒီတည်တွင်းအခြေအနေတွေကျွန်တော်တို့ကစောင့်ကြည့်နေတာဆိုတော့ဒီနေ့လည်းစောင့်ကြည့်နေတော့ပဲဒီနေ့ကြီးလည်းစောင့်ကြည့်တော့မနေ့ဆောင်လည်းစောင့်ကြည့်ရအောင်ပါပဲကျွန်တော်ထင်ပါတယ်ကျွန်တော်တို့သိတဲ့အဲ့ဒီစောင့်ကြည့်ရမယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟိုဘာကြောင့်စောင့်ကြည့်ဖို့လိုရလို့ထင်တာလဲခင်ဗျာ
အခု election မှာဒေါ်စုတို့အကုန်လုံးနိုင်ခဲ့တယ်နော်ဒါပေမဲ့သမ္မတကြီးဦးသိန်းစရာပြောပဲပြောသေးတာလေကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဆင်ပြေချုံးမွေ့အောင်အာဏာရွေးပြောင်းပေးမယ်လို့သူကတော့ပြောတယ်လေဒါမနေ့ကသူပြောသွားတဲ့စကားဒါပေမဲ့ကျွန်တော်တို့ဒီလက်ရှိ account ထဲပေါ်လာအောင်ဒီဘယ်လောက်ထိအတိုင်းအတာကြီးစောင့်ရမယ်ဆိုတာကျွန်တော်တို့အသေးချာမပြောနိုင်သေးဘူးအာဒါပေမဲ့သူတို့ရဲ့ခြေလမ်းလေးကိုကြည့်ရင်တော့နည်းနည်းတော့အားရလာတယ်နေနေတော့ဟိုအားတက်လာတာပေါ့နော်ဒီလောက်အချိန်ကြီးပဲရှိသေးတယ
်ဟုတ်ကဲ့ဒီ line ပေါ်မှာလည်းပဲကိုတင်ထုံးရှိနေတာပေါ့လေကိုတင်ထုံးကဟိုတလောကဒီ Washington DC မှာရှိတဲ့ဒီ American ဆိုင်ရာမြန်မာတန်ရုံမှာကြိုတင်မဲပေးခဲ့တာပေါ့မဲပေးခဲ့တယ်ဆိုပေမဲ့မဲသုံးမဲလုံးတော့မပေးခဲ့ရဘူးတမဲပဲပေးခဲ့ရတယ်ဒါပေမဲ့လည်းပဲပေါ့လေဒါမဲဆန္ဒရှင်တဦးအနေနဲ့အခုဒီလက်ရှိမြန်မာနိုင်ငံမှာအခုရွေးကောက်ပွဲကော်မရှင်ကကြေညာပေးနေတဲ့မဲရလက်တွေနဲ့ပတ်သက်ပြီးတော့အားရကျေနပ်မှုရှိရလားဘယ်လိုထင်ပါလဲခင်ဗျဟု
တ်ကဲ့ဒီမဲကျင်းညမှုနဲ့ပတ်သက်ပြီးတော့ result တွေနဲ့ကျင်းညမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အပြင်ဒီဝေးရနေကြားနေရတဲ့ပတင်းတွေကြည့်ရရင်တော့ဒါကျင်းညမှုအားရမှုတော့ရှိပါတယ်ဒါပေမဲ့ကျွန်တော်ကပြင်ပနေမေးပေးလဲရတဲ့ပြည်သူတယောက်အနေနဲ့တော့ပြည့်စုံပေးလဲရဘူးကျွန်တော်ရတဲ့ရလိုက်တဲ့အခုပဲသုံးခုမှတစ်ခုပဲပြည့်လဲရတဲ့အတွက်ကျွန်တော်ပထမတော့တော်တော်လေးစိတ်မကောင်းလဲဖြစ်တယ်ဆိုတော့ဒါအခုရလဒ်တွေကိုကြည့်တဲ့အခါမှာတော့ငါမပေးလိုက်ပြရမပေးမဲ့လေကျွန်တော်တို့ဖြစ်စီခြင်းနဲ့ကျွန်တော်တို့မျှော်လင့်ထားတဲ့ကျွန်တော်တို့ပေးစီခြင်းနဲ့အန်တီဆူရဲ့ NLD ပါတီကနိုင်နေတဲ့အတွက်ကျွန်တော်ဝမ်းမြောက်တယ်အဲ့ဒီပုံမှာလည်းကျွန်တော်ဒီနေ့အားရမှုတော့ရှိတယ်တချို့သတိတွေကြားတချို့နေရာတွေမှာလည်းမဲဒီအမှားရင်းတွေများစွာဖြစ်နေခဲ့တာတွေအဲ့လိုမျိုးဟိုပယ်မဲဒီဖြစ်နေတဲ့အပေါ်မှာတော့ဟိုကြားတာတွေတော့ကျွန်တော်အားရကျေနပ်မှုတော့မရှိပါဘူး
အခုဒီလက်ရှိအခြေအနေမှာပေါ့နော်ဟိုရွေးကောက်ပွဲကော်မရှင်ကလည်းပဲဒါမဲရလက်တွေကိုကြီးညာပြီးတဲ့နောက်ပိုင်းမှာဒီနိုင်ငံတော်သမရဒီအစိုးရအဖွဲ့ရောနောက်ဒီတက်မရော်ဘက်ကရောပေါ့လေဒါဒီခေါင်းဆောင်တွေအနေနဲ့ကတော့ဒီရွေးကောက်ပွဲရလက်ကိုအတိအမှတ်ပြုပြီးတော့ဒါအားလုံးအဆင်ပြေချောမွေ့အောင်သူတို့အနေနဲ့ဒီအာဏာလွှဲပြောင်းရေးကိစ္စတွေကိုလုပ်သွားပါမယ်ဆိုပြီးတော့ဟိုပြောနေတာပေါ့တချို့တွေကတော့လည်းဒါနဲ့ပတ်သက်ပြီးတော့ခုနလိုပေါ့လေစိုးရိမ်မှုတွေကတော့ရှိနေသေးပါကိုတင်ထူးရဲ့သဘောထားရောဘယ်လိုရှိပါလဲချောချောမွေ့မွေ့နဲ့အားလုံးဒီအာဏာလွှဲပြောင်းရေးကိစ္စတွေမှာအဆင်ပြေပြေချောချောမွေ့မွေ့နဲ့ဖြစ်သွားနိုင်မယ်လို့ထင်ပါလားခင်ဗျ
အဒီအခုလက်ရှိသမိုင်းရလည်းပြောပါတယ်ဒီအနာဆွဲပြမှုက smooth ပဲဖြစ်အောင်သူတို့လုပ်ပေးမယ်လို့ပြောတယ်ဒါပေမဲ့လည်းဒီဆွေးစိတ်တွေကတော့ရှိနေတော့ဘာကြောင့်ရှိတယ်လဲဆိုတော့ပြီးခဲ့တဲ့စင်နာတွေအားလုံးကိုပြန်ပြီးတော့ကြည့်ခဲ့တဲ့အချိန်မှာဟိုသူနီးမို့တနည်းနဲ့တော့အထင်ကောင်းလေးတွေရှိခဲ့တာဆိုတော့အခုအချိန်မှာရောရှော့ရှော့ရှူရူနဲ့ပဲအားလုံးပြီးရစံအောင်ပဲရှော့ရှော့ရှူရူတကယ်ပဲဆွဲပြီးသွားမလားဆိုတဲ့ဖန်တွေကစိတ်နေတော့ဆောင်းကြည့်နေကြတော့ရှိတာပေါ့နော်အဲ့လိုမျိုးနဲ့ပဲစိတ်ထဲမှာနည်းနည်းဆွေးရင်စိတ်တွေရှိတယ်လို့ပြောတာပါ
ဒီ1990တုန်းကတော့ဆစ်ဆွေးရရွေးကောက်ပွဲကျင်းပပေးခဲ့တာပါအခုကျတော့ဒီသမရဦးသိန်းစိန်ခေါင်းဆောင်နဲ့ပြောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီလက်ထက်မှာကျင်းပတာဆိုတော့အချိန်နေပေါ့လေနောက်ဒီဒေတာရင်းနိုင်ငံကအချိန်နေတွေအားလုံးပြောင်းလဲနေပါပြီဟိုဘာကြောင့်ဆိုးရင်နေကြသေးရလဲခင်ဗျမက်ဆီပြောပါဦးခင်ဗ
ျဆိုးရင်မှုကတော့ဆက်ပြီးဖြစ်ပေါ်နေတာပဲဘာဖြစ်လို့လဲဆိုတော့အခုကြည့်လေချန်ပီဘက်မှာတိုက်ပွဲတွေဖြစ်နေတာနောက်ဒီငေးချမ်းရေးတို့ဒီဟိုစားငေးချမ်းရေးသဘောတူညီမှုတွေကိုရေးဆွဲပြီးလို့ရှိရင်တကယ်ကိုအကောင့်ထဲမှာပို့ပေးတာပြီးတော့လက်ရှိဟိုသူတို့ယူသားဆောင်နဲ့သူတို့ရဲ့ခံတော့ကိုထုတ်ပေါ်ပြတဲ့ဟိုပြည်သူတွေအခုထောင်ထဲမှာဗန်းတွေရောက်ရှိပြီလေအခုကျွန်တော်တို့အဆန်ကခံဆန်ကပြတာအများကြီးရှိနေပြီအဲ့ဒီလူတွေလည်းသူတို့မလော့ဘူးဒါနိုင်ငံကြီးအချင်းသားတွေလေဒီနိုင်ငံတော်ဟိုကပ်ပြရပြလော့နေတဲ့လူမှမဟုတ်တာလူတိုင်းသိနေကဘာလဲသိနေပြီအဲ့ဒါမှသူတို့ကလက်ရှိဟိုဒီလိုဘယ်လိုပြောမလဲချောက်မှန်ဆိုမလုပ်ဘဲနဲ့ဒါဟိုနန်းကိုခိုးဘက်ကိုကိုယ်လိုက်ဒီဘက်ကိုကိုယ်လိုက်အခုလဲဒီမနဲ့တင်းတစ်ခုဖတ်မိတယ်စမာရွက်ဘက်မှာဒီဟိုချက်ကင်ဖို့ပြရဲကနေပြီးတော့ဒီ energy ရုံးမှာဟိုမဲရုံကိုတောင်းဝန်ယူတဲ့လူတွေသူတို့တရားစွဲမယ်ဒါတွေကဒါလက်ရှိသက်သေပြနေတာလေသူတို့ဘလောက်ပဲဟိုထုတ်တင်းထုတ်ပြန်ပြီးလို့ရှိရင်ကျွန်တော်တို့လုပ်ပေးပါမယ်ကျွန်တော်တို့လုပ်ပေးပါမယ်ဒါပေမဲ့ကျွန်တော်တို့လက်ရှိဘာမှဘယ်လိုပြောမလဲဒီရွေးကောက်ပွဲရက်လက်ကနေလွဲပြီးတော့ဘာမှမမြင်ရသေးဘူးလေဒါကြောင့်ကျွန်တော်တို့စိုးရိမ်မှုကရှိနေမှာ
ဟုတ်ကဲ့ဆိုတော့အခုတကယ်လို့ပေါ့လေမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကအစိုးရဖွဲ့ပြီးတော့တိုင်းပြည်ကိုစပြီးတော့ဥဆောင်လာပြီးတိုင်းပြည်ရဲ့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလှုပ်လာတယ်ဆိုတဲ့အခါမှာရောတကယ်အပြောင်းလဲတွေတွေ့ရဖို့အတွက်ဟိုအချိန်ဘလောက်လောက်ဟိုပေးရမယ်လို့ဟိုခန့်မှန်းမိလဲခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတင်ထုံးနည်းနည်းပြောပြပေးအောင
်ကျွန်တော်တို့အန်တီစုဥဆောင်လာမယ်ဆိုရင်တော့ကြီးကအတိုင်းလာတစ်ခုပေါ့လေမြင်းမြန်ဆန်ဆန်နဲ့ကျွန်တော်တို့မြင်းလာခင်းလာမြင်းလာရှိတဲ့အပြောင်းလဲတွေကိုမြင်လာလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အချင်းတိုင်းလာတစ်ခုကတော့ယူရမှာပဲဘယ်အစိုးရပဲတက်တယ်ပေါ့နော်ကျွန်တော်တို့ပြုပြင်မှာရအများကြီးပဲအစိုးရပြောင်းလို့ပဲကျွန်တော်ပြည်သူတွေရောကျွန်တော်တို့အပါဝင်ပေါ့လေကျွန်တော်တို့ရဲ့ပင်ကိုအရင်အမှုချင်းတွေလည်းပြောင်းမှုအများကြီးပြောင်းလဲဖို့လည်းလိုသေးတာပေါ့နော်အဲ့တော့အတိုင်းလာတစ်ခုအနေနဲ့အတိအကျပြောဖို့ဆိုတော့ဖြစ်ပါတယ်ဒါပေမဲ့ယုံကြည်ထားတယ်စိတ်ချထားတာကတော့အန်ဒီစုဆောင်လာရင်တော့ကျွန်တော်တို့အပြောင်းလဲကိုရှင်းရှင်းလင်းလင်းနဲ့ဒီလာမယ်ဆိုတော့ကျွန်တော်ယုံကြည်ရတာပေါ့နော
်မက်ဆီရဲ့ထင်မြင်ချက်ကိုလည်းပြောပါအောင်ခင်ဗ
ျဒီပြီးခဲ့တဲ့အဖြစ်ဆိုမျိုးတွေပြန်မဖြစ်အောင်တော့ဒါဟိုကျွန်တော်တို့ရဲ့ဟိုမျိုးဆက်သက်တွေမကန်တဲ့လမ်းကြောင်းပေါ်မှာနိုင်ငံသိရှိတစ်ခုတည်ထောင်ဖို့တက်ခါတော့သူတို့ဒါအရင်တော့လို့ညဉ့်ညံ့တဲ့ဟိုစာစီစဉ်နေမဟုတ်ပဲနဲ့ပေါ့နော်အစ်စ်ကျွန်တော်တို့ကိုလိုပူပေါင်းပြီးတော့ဆောင်ရွက်ဖို့လိုတယ်ဒီအချင်းချင်းပြောရတဲ့ကျွန်တော်အခုဒီဟိုဘယ်လိုပြောမလဲဒီအဖြစ်ဆိုးတွေကိုဒီ ground ထဲမှာအရင်ထဲမှာအတွေ့အကြုံအမြင်နဲ့ရှိနေလို့သိုးရင်ကအမြင်နဲ့ရှိနေလို့တမလို့ဆိုတဲ့စကားကြောင့်လို့ရှိရင်အမြင်နဲ့ထိလိုက်ကြောက်ရွံ့နေရတဲ့အဖြစ်အဲ့ဒီအဖြစ်ဆိုးတွေကိုဖတ်ပြီးတော့မကြုံရအောင်အဲ့ဒီအိမ်မက်တွေကိုပျောက်သွားအောင်လုပ်ပြီးတော့သူတို့တောင်းဖို့ရှိတယ်ဆိုတော့ကျွန်တော်တောင်းဆိုရတဲ့တမတော်ကယူသားဆောင်တဲ့ပြည်သူလူထုကိုမှတ်ဖို့ပါလို့
ကိုအောင်တင်ဆက်တဲ့သူရဆုံလင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့ဗဟိုအာရှနိုင်ငံတွေဖြစ်တဲ့ကာဇက်စတန်၊ကာဂျစ်ကစ္စတန်၊တာဂျစ်ကစ္စတန်၊တာခမင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတို့ဟာမိတ်ဖက်တည်ထောင်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့ပူးတွဲကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့ကြပါတယ်။ဒီဗဟိုအာရှ၅နိုင်ငံဟာဒေသရင်းကုန်သွယ်ရေးနဲ့တားဆီးတွေချော့ချရေးပါဝင်ကဏ္ဍအသီးသီးမှာပူးပေါင်းဆောင်ရွက်မှုတွေမြင့်တက်မှုကတိပြုခဲ့ကြတာပါ။ဒီနိုင်ငံတွေဟာဒေသရင်းမှာစီးပွားရေးလှုပ်ဆောင်မှုကောင်းတဲ့အခြေအနေဖြစ်အောင်လှုပ်ဆောင်ကြရမှာနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်မှုလုပ်ငန်းရှင်တွေအဆင်ပြေအောင်လုပ်ပေးဖို့နဲ့အမေရိကန်နဲ့ဗဟိုအာရှနိုင်ငံတွေကြားမှာစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအဆက်အသွယ်တွေတိုးတက်လာအောင်လုပ်ဖို့ကတိကဝတ်ပြုခဲ့ကြတာပါ။တန်ရှင်းစွမ်းအင်သုံးပြီးပတ်ဝန်းကျင်ထိန်းသိမ်းရေးကိုအထောက်အကူဖြစ်စေတဲ့နည်းပညာတွေနဲ့သဘာဝပတ်ဝန်းကျင်ကိုကာကွယ်ထိန်းသိမ်းမှုကိုလည်းဦးစားပေးအချက်တစ်ခုအနေနဲ့ထည့်သွင်းခဲ့ပါတယ်။ ဒါအပြင်အကြမ်းဖက်မှုကိုတိုက်ဖြတ်ရေးလူအစုလိုက်ပြုံလိုက်တည်စီတဲ့လက်နက်တွေမှောင်ခုံမှုလူကုန်ကူးမှုမူရစေဝါရောင်းဝယ်မှုတွေကိုတားဆီးဖို့ကြိုးပမ်းကြရမှာငါးနိုင်ငံကြားနယ်စပ်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒီပူးတွဲကြေညာချက်ထဲမှာအာဖဂန်နစ္စတန်နိုင်ငံရဲ့အခြေအနေဟာဒေသတစ်ခုလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်အရေးကြီးတာကိုအသိမှတ်ပြုပြီးဘိုအာရှနိုင်ငံတွေဟာအာဖဂန်နစ္စတန်ကိုလွတ်လပ်ငြိမ်းချမ်းစီပင်ပြီးခွင့်မျိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာအောင်ဝိုင်းဝန်းကူညီကြဖို့လည်းကတိပြုခဲ့ကြပါတယ်။သူတို့ဟာဒေသရင်းနဲ့နိုင်ငံတကာနျူကလ িয়ার လက်နက်မပြန့်ပွားအောင်ကြိုးပမ်းအောက်ထုတ်မှုတွေမှာပါဝင်ကြဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ဒီအထက်မှာဘိုအာရှနျူကလ িয়ার လက်နက်ကင်းမဲ့ဆုံးတည်ထောင်ရေးသဘောတူစာချုပ်ပါအချက်တွေကိုလိုက်နာဖို့နဲ့စာချုပ်ကိုလိုက်နာနိုင်ရေးအတွက်အားဖြည့်ပေးဖို့အတွက်ပါလှုံ့ဆော်ကြမှာဖြစ်ပါတယ်။ကမ္ဘာလူမှုအဖွဲ့အစည်းထဲမှာအပြည့်အဝပါဝင်နိုင်မှုအတွက်ဒီဘိုအာရှနိုင်ငံတွေဖြစ်တဲ့ကာဇက်စတန်ကာဂီဂစ္စတန်တာဂျစ်ကစ္စတန်တာကမင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေဟာနိုင်ငံသားချင်းဆက်သွယ်မှုတွေကိုမြင့်တင်မှုအပြင်ပိုကျယ်ပြန့်တဲ့ပညာရေးယဉ်ကျေးမှုနဲ့စီးပွားရေးအပြန်အလှန်ကူးလူဆက်ဆံမှုတွေကိုအားပေးဖို့ကိုလည်းသဘောတူခဲ့ကြပါတယ်အားလုံးအတွက်လူခွင့်ရေးအပြည့်အဝရအောင်လုပ်ပေးဖို့အခက်အခဲရှိနေတဲ့ဒီဒေသမှာလူခွင့်ရေးကိုကာကွယ်ရမှာမိဖက်ပြုဖို့နဲ့ပူးပေါင်းဆောင်ရွက်ကြဖို့ပူးတွဲကြညာစာတမ်းကိုလည်းငါးနိုင်ငံစလုံးကပါဝင်ပြီးလက်မှတ်ရေးထိုးနိုင်ခဲ့ကြတာဟာကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ပါတယ်။ထပ်ပြီးဒီမိုကရေစီနီးကျအဖွဲ့အစည်းတွေတည်ထောင်ဖို့အရက်ဖက်အလူအဖွဲ့အစည်းတွေအားကောင်းလာအောင်လုပ်ပေးဖို့နဲ့ကုလသမဂ္ဂဗြိတိန်ရှင်စာတမ်းအပြည်ပြည်ဆိုင်ရာလူခွင့်ရေးကြညာစာတမ်းနဲ့ဟဲလင်စကီနောက်ဆုံးအုပ်ရေတွေကိုလည်းလိုက်နာကျင့်သုံးကြဖို့ကတိပြုခဲ့ကြပါတယ်။အခုလိုရှေ့ကိုဆက်သွားနေတဲ့မိဖက်တည်ထောင်မှုနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာပူးတွဲကြညာချက်ဟာအမေရိကန်ပြည်ထောင်စုနဲ့ဗဟိုအာရှ၅နိုင်ငံကြားမှာစီးပွားရေးနိုင်ငံရေးအုပ်ချုပ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးမှာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ဟာ American ဆိုရရဲ့အမြင်သဘောထားဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံတည်ပေးအပ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်။ခီးထွက်မဲ့ American နိုင်ငံသားတွေအနေနဲ့အကြမ်းဖက်မှုအန္တရာယ်တွေရှိနေတဲ့အကြောင်းနိုင်ငံသားရေးဌာနကသတိပေးနှိုးဆော်စာမနေ့နိုဝင်ဘာလ23ရက်နေ့ကထုတ်ပြန်ထားပါတယ်။လက်ရှိသတင်းတွေအရ ISIL, Al-Qaeda, Boko Haram နဲ့တခြားအကြမ်းဖက်အုပ်စုတွေကဒေသအတော်များများမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုဆက်လက်စီစဉ်နေတယ်လို့သတင်းတွေအရယူဆရတယ်လို့ဆိုပါတယ်။ခရီးသွားသတိပေးချက်ဟာ2016ခုနှစ်ဖေဖော်ဝါရီလ24ရက်နေ့အထိအကျုံးဝင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လူစုလူဝေးနေရာတွေကိုခရီးသွားရမှာသတိထားရှောင်ကျဉ်ကြဖို့နှိုးဆော်ထားပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့သူကိုကိုညီရှာဖွေပေးဖို့ဘယ်လ်ဂျီယံအစိုးရကသူတို့ထံတရားဝင်မြစ်တာရခံခဲ့တယ်လို့မော်ရိုကိုအာဏာပိုင်တွေကပြောပါတယ်။ဒီတော့တွင်ထွက်ပြေးနေတဲ့အကြမ်းဖက်သမားတွေကိုဘယ်လ်ဂျီယံအစိုးရကလိုက်လံရှာဖွေနေတာမှာဘရပ်ဆဲမြို့ဝင်ပေါက်ထွက်ပေါက်တွေပါပိတ်ပြီးတော့ပတ်စိတ်တိုက်လိုက်လံရှာဖွေနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုမှာတိုက်ရိုက်ပါဝင်ပတ်သက်တယ်လို့တန်တရားရှိခံထားသူဆာလာအဗ်ဒယ်ဆလမ်ကိုဖမ်းဆီးရမယ့်အနိကကူညီပူပေါင်းဆောင်ရွက်ပေးဖို့ဘယ်လ်ဂျီယံဘီယင်ဖိလစ်ကမော်ရိုကိုဘီယင်မိုဟာမက်ကိုမြစ်တရခံခဲ့တယ်လို့မော်ရိုကိုအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆလာအဗ်ဒယ်ဆလမ်ဟာနိုဝင်ဘာလ23ရက်ကပဲရစ်မြို့တိုက်ခိုက်မှုပြီးနိုင်ပိုင်းအကြာမှာပြင်သစ်အစိုးရရဲ့ဖမ်းဆီးချခံရမယ့်အရေးကရှောင်ရှားတဲ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်သွားတယ်လို့ဆိုပါတယ်။ပဲရစ်မှာလူတွေတိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပေါ်ပြီးသတင်းနှစ်ပတ်တောင်မပြည့်ခင်အမေရိကန်သမ္မတဘရက်အိုဘားမားဟာပြင်သစ်သမ္မတဖရန်ဆွာအိုလန်ကိုအင်ပြူရာမှာတွေ့ဆုံမှဖြစ်ပြီးအမေရိကန်ရဲ့အကြာမြင့်ဆုံးမိတ်ဆွေနိုင်ငံနဲ့တွေ့ဆီခိုင်မာမှုတဲ့ပိုပြီးပြသရရောက်တဲ့ဆွေးနွေးမှုတွေကိုပြုလုပ်မှဖြစ်ပါတယ်။သမ္မတအိုလန်ဟာပြည်ရှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံပြီးတရားကြအင်္ဂါနေ့မှာအင်ပြူရာကိုလာရောက်မှဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုဇော်ဝင်းလိုင်ကညင်ညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လို့ရမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ် VOA American သံအင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအလုံးကိုရောစပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပေးဝါကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.